Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ် March 16ရက်တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျမကတော့ဆုမြတ်မော်ပါရှင်ဆီးရီးယားမှာနိုင်ငံရေးအပြောင်းအလဲဖြစ်လာနိုင်ဖို့ဆီးရီးယားသမ္မတနဲ့အမေရိကန်တို့နောက်ဆုံးမှညှိနှိုင်းသဘောတူရလိမ့်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်မလ၈ရက်နေ့တည်းကစလို့မြန်မာဘက်ကစစ်လေယာဉ်တွေတရုတ်ပိုင်နဲ့ထဲကိုတစ်ချိန်မကဝင်ရောက်ခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုဦးဆန်းမဝေနဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်အမျိုးသားလွှတ်တော်ရဲ့ပညာရေးဥပဒေတင်စင်ရေးမူကြမ်းကြားနာပွဲကို NNER အနေနဲ့ match လ18ရက်နေ့မှာတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ
်။ဒီလေးခွင့်ဆိုင်ဆွေးနွေးပွဲရန်ထွက်လာတဲ့ဒီတော်တူတွေတည်းဆက်လက်အကောင်အထည်ဖော်ဖို့အတွက်ကျွန်တော်တို့ဒီမတော်ကြားနာပွဲကိုလာပြီးတော
့ NNER ကိုယ်စားလှယ်ပြောသွားတာပါရှင်။သတင်းစီစဉ်ပြီးမှအပြည့်အစုံနားဆင်ရမှာပါ။နောက်ပိုင်းမှာတော့မြန်မာနိုင်ငံအရှေ့ပိုင်းကျန်းမာရေးအခြေအနေအကြောင်းနားဆင်ရမယ့်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းစီစဉ်တဲ့အတူအပတ်စဉ်ခဏတွေကိုထုတ်လင်းမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးဆက်မိုးဝေတို့ကပြောပြပါအောင်ရှင
်ဆီးရီးယားနိုင်ငံမှာပြည်တွင်းစစ်ပွဲဖြစ်ပွားနေတာ၅နှစ်ထဲဝင်ရောက်တော့မှာနဲ့အတူနိုင်ငံရေးအပြောင်းအလဲဖြစ်လာနိုင်ဖို့နဲ့ပြည်သူထောင်ချီသေဆုံးနေရတဲ့ပဋိပက္ခတွေရပ်ဆဲသွားစေဖို့အတွက်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့အမေရိကန်တို့နောက်ဆုံးမှာတော့ညှိနှိုင်းသဘောတူရလိမ့်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်။ CBS ရုပ်သံရဲ့ Face the Nation ဆွေးနွေးကအစီအစဉ်မှာဝန်ကြီးကယ်ရီကပဋိပက္ခတွေကိုတန်တမာရေးနီးနဲ့အပြေချဖို့သမ္မတအယ်အာဆတ်ကိုတိုက်တွန်းခဲ့ပါတယ်။ဆီးရီးယားသမ္မတနဲ့ဘလို့သဘောတူညီချက်ရအောင်လုပ်မှလဲဆိုတာကိုတော့သူကအသေးစိတ်ပြောကြားခြင်းမရှိခဲ့ပါဘူး။လူခွေရချိုးဖောက်မှုတွေလုပ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်ဆီးရီးယားသမ္မတဟာပြည်ရင်းမှာရောနိုင်ငံတကာကပါဖိအားတွေပေးခံနေရပါတယ်။ဆီးရီးယားအစိုးရတပ်တွေနဲ့အစိုးရကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကြားမှာစစ်ပွဲဖြစ်ပွားနေတာ၄နှစ်ရှိနေပြီဖြစ်တာနဲ့အတူနိုင်ငံရဲ့မြောက်ပိုင်းနဲ့အရှေ့ပိုင်းမှာလည်း IS စစ်သွေးကြောတွေရဲ့အကြမ်းဖက်မှုတွေကြောင့်ဆီးရီးယားပြည်သူ2သိန်းကျော်သေဆုံးခဲ့တယ်လို့တိန်းနဲ့ချီပြီးတော့လည်းတန်းနဲ့ချီပြီးတော့လည်းအိုးအိမ်ပြစ်ထွက်ပြေးနေကြရပါတယ်။နိုင်ငံရဲ့အခြေခံစောင့်အုံတွေတော်တော်များများလည်းထိခိုက်ပျက်စီးနေပါတဲ့2014ခုနှစ်တုန်းကဆီးရီးယားအစိုးရနဲ့အတိုက်ခံအဖွဲ့တွေကြားမှာအပြစ်ခတ်ရစဲရေးအတွက်ကုလသမဂ္ဂကတစင်ကြားဝင်ဖြေရှင်းဖို့အမေရိကန်ထောက်ခံတဲ့စ조사မှုဟာလည်းမအောင်မြင်ခဲ့ပါဘူးဆီးရီးယားနိုင်ငံရဲ့အာဏာကိုအာဆတ်မိသားစုကနှစ်ပေါင်း40ကြာထိန်းချုပ်ထားတဲ့အပေါ်2011ခုနှစ်တုန်းကဆန့်ကျင်ဆန္ဒပြခဲ့ကြတာကိုအစိုးရကအင်အားတုံ့ပြန်ခဲ့ရတာကဆီးရီးယားပြည်တွင်းစစ်စတင်ခဲ့တာဖြစ်ပါတယ်ရှင်
ရုရှားနိုင်ငံကိုလူလာတဲ့ပြည်တွင်းကခွဲထွက်ရေးတပုံတွေကိုအဆုံးသတ်သွားအောင်လှုပ်ဆောင်နိုင်မှုအတွက်အနောက်နိုင်ငံတွေကနေစစ်ဖက်ဆိုင်ရာအကူအညီတွေပေးဖို့လိုလားနေတဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာဂျာမနီဥပဒေပြုလွှတ်တော်အမတ်တွေနဲ့ဝန်ကြီးချုပ်အန်ဂျလာမာကဲလိုနဲ့တွေ့ဆုံဖို့အတွက်ဂျာမနီနိုင်ငံကိုဆက်ရောက်သွားပါတယ်။တွေ့ဆုံကြတဲ့နေရာမှာဘာတွေဆွေးနွေးကြမယ်ဆိုတဲ့အချက်အလက်တွေကိုတော့ထုတ်ပြန်ကြေညာတာမျိုးမရှိပါဘူး။ယူကရိန်းနဲ့ရုရှားနေဆက်မှာဖြစ်ပွားနေတဲ့တစ်နှစ်နီးပါးကြာမြင့်နေပြီဖြစ်တဲ့ပြည်ပခအတွက်ယူကရိန်းကိုလက်နက်ထောက်ပံ့ရေးစန့်ကျင်တဲ့အကြောင်းဂျာမနီထိပ်တန်းတန်တမာကပြီးခဲ့တဲ့သတင်းပတ်အတွင်းပြောဆိုခဲ့ပြီးတဲ့နောက်တင်လင်းလာနေမှာယူကရိန်းသမ္မတနဲ့ဂျာမနီခေါင်းဆောင်တွေတွေ့ဆုံကြမှာဖြစ်ပါတယ်။ယူကရိန်းကိုလက်နက်တွေထောက်ပံ့လိုက်မယ်ဆိုရင်လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခကိုထိန်းချုပ်လို့မရတော့တဲ့အခြေအနေမျိုးထိရောက်သွားစေနိုင်တယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကဝါရှင်တန်မှာကြာသပတေးနေ့မှာပြောဆိုခဲ့တာပါ။အမေရိကန်ကယူကရိန်းကိုလက်နက်တွေထောက်ပံ့ပေးမယ်ဆိုတဲ့ကိစ္စကိုဂျာမနီကပြင်သစ်ကပါထောက်ခံမှာမဟုတ်ဘူးလို့ဂျာမနီနိုင်ငံသားရေးဝန်ကြီးနဲ့တခြားဥရောပအရာရှိတွေကသတိပေးခဲ့ကြပါတယ် EU ဥရောပတမကအရာရှိတွေကအခုသတင်းပတ်နှောင်းပိုင်းမှာဘရပ်ဆယ်မှာတွေ့ဆုံကြရမှာယူကရိန်းနိုင်ငံမှာဖြစ်ပွားနေတဲ့ပြဿနာကိုရုရှားကဝင်ရောက်ထောက်ခံနေမှုအတွက်စီးပွားရေးအရရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့ကိုပဲဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ
်အီရန်နိုင်ငံရဲ့နျူကလ িয়ার အရေးနဲ့ပတ်သက်တဲ့သဘောတူညီမှုရနိုင်ဖို့အဓိကအတားအဆီးကလုံထုံးလုံနည်းတွေထက်ကိုနိုင်ငံရေးအတားအဆီးဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောလိုက်ပါတယ်။အီရန်နျူကလ িয়ার ပြဿနာနဲ့ပတ်သက်လို့အမေရိကန်နဲ့အီရန်အစိုးရကြားမှနောက်ထပ်ဆွေးနွေးပွဲအခုသတင်းပတ်မှာစတင်တော့မယ့်အချိန်မှာပဲနိုင်ငံသားရဲ့ဝန်ကြီးကယ်ရီကအခုလိုပြောခဲ့တာပါ။အီရန်နဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းစွာအသုံးပြုဖို့ဖြစ်တယ်ဆိုတဲ့အမခံချက်ရရှိဖို့အတွက်ဆုံးဖြတ်ချက်တွေချနိုင်ဖို့မှာနိုင်ငံရေးအရာဆုံးဖြတ်ချက်ကအခုအဓိကဖြစ်နေတယ်လို့ CBS ရုပ်သံနဲ့ဆွေးနွေးကမှဝန်ကြီးကယ်ရီကပြောကြားသွားပါတယ်။ မရိကန်နိုင်ငံသားရေးဝန်ကြီးနဲ့အီရန်နိုင်ငံသားရေးဝန်ကြီးတို့ဟာဒီအီရန်ရဲ့အနာဂတ်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွစ်ဇာလန်နိုင်ငံမှာထပ်မံတွေ့ဆုံဆွေးနွေးကြဖို့ရှိနေတာပါဒီဆွေးနွေးပွဲကိုကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တဲ့အမေရိကန်အထက်လွှတ်တော် Republican အမတ်ကောင်းဆောင် Mitch McConnell ကသမ္မတဘရက်အိုဘားမားဟာအီရန်အစိုးရရဲ့အီရန်အစိုးရနဲ့အင်မတန်ဆိုးတဲ့သဘောတူညီမှုတစ်ခုလုပ်ဖို့နှိစက်နေပြီလို့ CNN ရုပ်သံကိုပြောခဲ့ပါတယ်။ပြီးခဲ့တဲ့တစ်ပတ်တုန်းကအမေရိကန်ထက်လွတ်တော် Republican အမတ်40ကျော်ကအီရန်ခေါင်းဆောင်တွေစီကိုအိတ်ဖွင့်ပေးစာပို့ခဲ့တာကအီရန်နဲ့နောက်ဆွေးနွေးပွဲတွေကိုထိခိုက်နိုင်မလားဆိုတာကိုသူ့အနေနဲ့အသေးချာမသိဘူးလို့လည်းနိုင်ငံသားရေးဝန်ကြီး Kerry ကပြောကြားခဲ့ပါတယ်။တကယ်လို့အခုအီရန်နဲ့သဘောတူညီမှုရရှိခဲ့ရင်နောက်မှနောက်တက်လာမယ့်အမေရိကန်သမ္မတကဒီသဘောတူညီချက်ကိုရုပ်သိမ်းလိုက်မယ်လို့အဲ့ဒီအမတ်တွေပေးပို့တဲ့စာရဲမှာဖော်ပြထားပါတယ
်။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်။
အနေနဲ့အတွင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ခြေညပေးနေပါတယ်။မြန်မာအစိုးရတပ်တွေနဲ့ကိုကန့်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေဖြစ်နေစဉ်အတွင်းမြန်မာဘက်ကစစ်လေရင်တွေဟာတရုတ်ပိုင်နက်ထဲကိုတကြိမ်မကဝင်ရောက်ခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။မလ၈ရက်နေ့ကစလို့မြန်မာစစ်လေရင်တွေဟာတရုတ်မြန်မာနယ်စပ်ကနေတရုတ်နိုင်ငံဘက်ထဲကိုအကြိမ်ကြိမ်ပြန်တန်းဝင်ရောက်လာခဲ့တယ်လို့မြန်မာစစ်တပ်ဘက်ကပြစ်ခတ်လိုက်တဲ့ကြီးစံနဲ့ပုံစံတချို့ဟာလည်းတရုတ်ပိုင်နဲ့ထဲကိုကျရောက်ခဲ့တာကြောင့်တရုတ်လူမျိုးတွေတေဆုံအဆောက်အဦတွေထိခိုက်ပျက်စီးမှုရှိခဲ့တယ်လို့ကာကွယ်ရေးဌာနပြောခွင့်ရသူဂန်ဂျန်ရှန်းရဲ့ပြောကြားချက်ကိုတရုတ်ကာကွယ်ရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောက်ကြနေတော့ကမြန်မာဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်တရုတ်လူမျိုး၄ယောက်တေဆုံပြီးတော့၉ယောက်ဒဏ်ရာရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်ဗဟိုစစ်ဦးစီးကော်မရှင်ဒုတိယဥက္ကဋ္ဌဖန်ချန်လောင်းဟာလည်းမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုစနေနေ့တုန်းကအရေးပေါ်ဖုန်းနဲ့ဆက်သွယ်ပြီးတော့ဒီကိစ္စကိုအလေးထားဖြေရှင်းဖို့ပြောကြားခဲ့ပါတယ်။မြန်မာကာကွယ်ရေးဦးစီးချုပ်အနေနဲ့သူ့ရဲ့တပ်တွေကိုကြကြမမတ်ချင်းချုပ်ပြီးတော့နောက်ထပ်ဒါမျိုးမဖြစ်အောင်ကာကွယ်ဖို့တရုတ်ဗဟိုစစ်ဦးစီးကော်မရှင်ဒုတိယဥက္ကဋ္ဌကပြောကြားခဲ့တယ်လို့တရုတ်ကာကွယ်ရေးဌာနရဲ့ website ပေါ်မှာဖော်ပြထားပါတယ်။နောက်ထပ်ဖြစ်လာရင်တရုတ်ပြည်သူတွေရဲ့လုံခြုံရေးအတွက်ပြက်ပြက်သားသားကင်တွယ်ဆောင်ရွက်သွားမယ်လို့လည်းဖန်ချောင်လောင်းကပြောကြားခဲ့ပါတယ်။ဒီဖြစ်ပျက်တဲ့ပတ်သက်လို့တရုတ်နဲ့အတူစုံစမ်းစစ်ဆေးသွားပြီးတော့တက်ဆိုင်သူတွေကိုအရေးယူသွားမယ်လို့မြန်မာကာကွယ်ရေးဦးစီးချုပ်ဘက်ကလည်းတုံ့ပြန်ခဲ့တယ်လို့ဆိုပါတယ်။ယူနန်ပြည်နယ်ထဲကကြံကင်းကိုထိမှန်ခဲ့တဲ့ဘုံဟာမြန်မာတပ်မတော်တိုက်လေရင်ကနေကျဲခဲ့တဲ့ဘုံမဟုတ်ဘူးလို့မြန်မာအစိုးရဘက်ကညှင်းဆန်ထားပါတယ်။ဒီအဖြစ်အပျက်ကိုဘူးတွဲစုံစမ်းဖို့အတွက်မြန်မာကိုယ်စားလှယ်ဖွဲ့ဟာလည်းတရုတ်နိုင်ငံမှာရောက်ရှိနေပါတယ်။တရုတ်မြန်မာနယ်စပ်တည်ငြိမ်လုံခြုံရေးကိုစောင့်ရှောက်ကာကွယ်ဖို့တရုတ်အစိုးရမှတာဝန်ရှိသလိုဆောင်ရွက်နိုင်စွမ်းလည်းရှိတယ်လို့တရုတ်ဝန်ကြီးချုပ်လီကဲချောင်းကလည်းတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။မြန်မာဘက်ကလေကြောင်းတိုက်ခိုက်မှုမှာတရုတ်လူမျိုးတွေတေဆုံးရတဲ့ကိစ္စနဲ့ပတ်သက်လို့အမြန်ဆုံးတာဝန်ယူဆောင်ရွက်ဖို့အတွက်တရုတ်ဘက်ကမြန်မာအစိုးရနဲ့စစ်တပ်ကိုပြောကြားထားတယ်လို့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာတရုတ်ဝန်ကြီးချုပ်ကခုလိုပြောခဲ့ပါတယ်
။同时啊我国政府、外交部、军方都向缅方。
မြန်မာဘက်ကဖြည့်ရှင်းချက်ပေးဖို့တရုတ်နိုင်ငံသားရေးဌာနနဲ့တရုတ်ကာကွယ်ရေးဌာနတို့ကတရားဝင်ပြက်ပြက်သားသားပြောကြားထားပြီးသားဖြစ်ပါတယ်။နှစ်နိုင်ငံကြားနယ်စပ်ဒေသတွေရဲ့လုံခြုံတည်ငြိမ်ရေးကိုကာကွယ်ဖို့တရုတ်လူမျိုးတို့ရဲ့အသက်အိုးအိမ်ကိုကာကွယ်ဆောင်ရှောက်ဖို့တရုတ်မှတာဝန်ရှိသလိုကာကွယ်ဆောင်ရှောက်နိုင်စွမ်းလည်းရှိပါတယ်လို့တရုတ်ဝန်ကြီးချုပ်လီကဲချောင်းကတစ်ပတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။တောက်ချနေရုံးကတရုတ်ပိုင်နဲ့အပေါ်ပုံထိမှန်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ယူနန်ပြည်နယ်အစိုးရနိုင်ငံသားရေးရာယုံဒုတိယညွှန်ကြားရေးမှူးဝမ်ဝင်နဲ့မြန်မာကောင်စစ်ဝင်ချုပ်တို့တနင်္ဂနွေနေ့ကအရေးပေါ်ဆွေးနွေးခဲ့တယ်လို့တရုတ်အစိုးရရဲ့ CCTV သတင်းဌာနကသတင်းထုတ်ပြန်ပါတယ်။တချိန်တည်းမှာပဲမြန်မာဘက်ကတိုက်ပွဲတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုယူနန်ပြည်နယ်အစိုးရကကူညီဆောင်ရွက်ပေးနေပါတယ်
။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုအနောက်လေပိုင်းစိန့်လူးဝစ်မြို့ရဲ့စင်ဂျေဘိုးကဖာဂူဆန်ရဲတပ်ဖွဲ့ဌာနချုပ်အနီးမှာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲမှာရဲအရာရှိနှစ်ယောက်ကိုတနင်္လာနေ့ပြစ်ခတ်ခဲ့မှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးမှုပြုလုပ်ခဲ့ပါတယ်။ရဲတပ်ဖွဲ့ရဲ့ကင်တွယ်ဆောင်ရွက်မှုတွေဟာလူမျိုးခွဲခြားဆက်ဆံမှုရှိနေတယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုတရားရေးဌာနရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်အဲ့ဒီမျိုးကရဲတပ်ဖွဲ့အကြီးအကဲနှုတ်ထွက်သွားပြီးနိုင်အနေငယ်အကြာကြာတာပရင်းနေ့စောစောပိုင်းမှာပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြစ်ခတ်ရမှာရဲအရာရှိတဦးရဲ့ပခုံးနဲ့နောက်ထပ်ရဲအရာရှိတဦးရဲ့မျက်နှာကိုကြီးစံထိမှန်ခဲ့ပါတယ်။ဒါပေမဲ့နှစ်ယောက်စလုံးရဲ့ကျန်းမာရေးပြန်လည်ကောင်းမွန်လာနေပြီဖြစ်ပါတယ်။အသက်20အရွယ်ဂျက်ဖရီဝီလျံဟာသူ့ကိုကြည့်လို့မရတဲ့သူတဦးကိုသ တနက်နေ့ပြစ်ခတ်ခဲ့တဲ့အကြောင်းသူဟာရဲအရာရှိကိုရည်ရွယ်ပြီးတော့ပြစ်ခတ်ခဲ့တာမဟုတ်ကြောင်းအာနာဘိုင်နီကိုပြောပြခဲ့တယ်လို့စိန်ဝီလူးဝစ်အစိုးရရှေ့နေရောဘတ်မက်ကူလာကပြောဆိုပါရတယ်။ဝီလျံကိုတက်ခတ်မှုနဲ့ပတ်သက်ပြီးတော့အပြင်းထန်ဆုံးစွဲချက်နှစ်ခုနဲ့ကားပေါ်ကနေလှမ်းပြီးတော့ပြစ်ခတ်မှုလက်နဲ့ဥပဒေချိုးဖောက်မှုသုံးခုနဲ့စွဲချက်တင်ထားပါတယ်။
ခုဆက်လက်ပြီးတော့သတင်းလွှာကိုနားဆင်ရမှာပါရှင်။အမျိုးသားလွှတ်တော်မှပြုလုပ်နေတဲ့ပညာရေးဥပဒေပြင်ဆင်ရေးမူကြမ်းကြားနာပွဲကိုပညာရေးပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER အနေနဲ့မတ်လ18ရက်နေ့မှာတက်ရောက်ဖို့ရှိပါတယ်။လေးပွင့်ဆိုင်သဘောတူညီချက်တွေဆက်ပြီးအကောင့်ထည့်ဖော်ဖို့နဲ့ဖမ်းဆီးခံထားရတဲ့သဘိမ့်မှောက်ကျောင်းသူကျောင်းသားတွေအ мян ဆုံးပြန်လွတ်ပေးရေးပြောဆိုဖို့အတွက်ဒီကြားနာပွဲကိုတက်ရောက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ NNER ကပြောပါတယ်။အစိုးရနဲ့လွှတ်တော်အပါအဝင်လေးပွင့်ဆိုင်ဆွေးနွေးသဘောတူညီချက်ရထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးမူကြမ်းနဲ့ပတ်သက်တဲ့ကြားနာပွဲကိုမတ်လ18ရက်နေ့မှာတက်ရောက်ဖို့အမျိုးသားလွှတ်တော်ကထပ်မံဖိတ်ကြားခဲ့တဲ့အတွက် NNER အနေနဲ့တက်ရောက်ဖို့ဆုံးဖြတ်ခဲ့တာပါဒီလွှတ်တော်ကြားနာပွဲကို NNER ဘာကြောင့်တက်ရောက်ဖို့ဆုံးဖြတ်လိုက်သလဲဆိုတာနဲ့ပတ်သက်လို့အဖွဲ့ရဲ့မူဝါဒရေးရာမှူးမတ်တူတူမာကအခုလိုရှင်းပြပါဗျာ
ဆုံးဖြတ်တဲ့အကြောင်းအရာနှစ်ခုရှိပါတယ်လေးခွင့်ဆိုင်ဆွေးနွေးပွဲရန်ဒီထွက်လာတဲ့ဒီတော်တူညီချက်တွေဆက်လက်အကောင့်ထည့်ဖို့ပို့တွေ့ကျွန်တော်တို့ဒီလိုတော့ကြားနာပွဲကိုလာပြီးတော့ဆက်ပြီးတက်ပြီးတော့အဲ့လေးခွင့်ဆိုင်ဆွေးနွေးပွဲသဘောတူညီချက်တွေဆက်အကောင့်ထည့်ဖို့တွေ့ကျွန်တော်တို့လာပြီးပြောသွားပြောဖို့တွေ့ကျွန်တော်တို့တက်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလေဗရာမှာဒီအကျန့်ထက်ဖြူခွဲလိုက်တဲ့အတွက်ဒီအကျန့်ထက်ဖြူခွဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီကျောင်းသားတွေဖမ်းဆီးခံရတဲ့နောက်ဒီဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီကဒီကြောင်းသားတွေလည်းအခုတစ်ခါဖမ်းဆီးခံနေရတယ်။အဲဒီအကြိမ်ဆိုင်နဲ့ပတ်သက်ပြီးတော့ဖမ်းမှုတွေဖြစ်နေတာကိုပြန်ပြီးတော့လွှတ်ပေးဖို့လိုတယ်။ကြောင်းသားတွေဆုံဆုံနေနဲ့မျိုးသက်ပညာရေးဥပဒေမူကြမ်းကိုဒီသိစေရေးကိုသွားဖို့အတွက်ပေါ့နော်။ဒီကြောင်းသားတွေလွှတ်ပေးဖို့လိုတယ်ဆိုတဲ့အကြောင်းကိုကျွန်တော်သွားပြီးတော့ပြောဖို့အတွက်လွှတ်တော်ကိုတက်ဖို့ဆုံးဖြတ်ခဲ့ရပါ။
အဲ့တော့လေးပွင့်ဆိုင်ဒီဆွေးနွေးချက်တွေအကောင့်ထည့်ဖော်ဖို့ကိစ္စမှာလေပြန်ကြားရေးဝန်ကြီးဦးရဲထွက်ကနေပြီးတော့ဒီ VOA နဲ့မေးမြန်းခံမှာသူပြောသွားတယ်ဒီလေးပွင့်ဆိုင်ဆွေးနွေးချက်ဒီသဘောတူညီချက်တွေကပယ်ပြတ်သွားပြီပေါ့နေဘာကြောင့်ဆိုတော့ចောင်းသားတွေဘက်ကစပြီးတော့ဂတိတွေချိုးဖောက်လို့ဆိုပြီးတော့ဆွဆွဲပြောဆိုခဲ့ထားခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒါပဲတကယ်ပဲလားဒီအစိုးရဘက်ကပြန်ကြိုင်းဝင်ကြီးဦးရဲထွတ်ပြောတယ်လို့လေးပွင့်ဆိုင်သဘောတူထားတဲ့အချက်တွေကပြက်ပြဲသွားပြီလားပေါ့နော
်ဟုတ်ကျွန်တော်ကတော့အဲ့ဒါမဟုတ်ဘူးလို့ပြောချင်ပါတယ်တကယ်လို့ဒီဦးရဲထွတ်ပြောတယ်ဆိုရင်တော့ဒါတည်ရဝင်ပြောချင်းဟုတ်မှုဆိုတာကျွန်တော်တို့မသိချပါဘူးပေါ့နော်ကျွန်တော်တို့ဒီလိုတည်ရဝင်ဘာမှလေးပွင့်ဆိုင်ဆွေးနွေးပွဲကြီးပြတ်သွားပြီဆိုတော့အကြောင်းတရားဝင်ကြောင်းကြားလည်းမရှိပါဘူး။နောက်တစ်ခုကကျမတို့လည်းလွတ်တော်ကဒီမျိုးသားလွတ်တော်ကဒီကြားနာပွဲကို18ရက်နေ့တက်ဖို့လည်းဖိတ်ထားတဲ့အတွက်ဒီလေးပွင့်ဆိုင်ဆွေးနွေးပွဲရဲ့ဒီရလက်တွေကိုကောင်ထဲဖို့ဖို့အတွက်ဒီလွတ်တော်ကြားနာပွဲကိုဖိတ်တယ်လို့ယူဆတယ်။အဲ့ဒီအတွက်လေးပွင့်ဆိုင်ဆွေးနွေးပွဲပြတ်သွားပြီဆိုတာမဟုတ်ဘူးလို့ကျမပြောချင်ပါတယ်။နောက်တစ်ခုကလေးပွင့်ဆိုင်ဆွေးနွေးပွဲပြရခြင်းအကြောင်းရင်းကြောင်းသားတွေဘက်ကကတိဖြစ်လို့ဖောက်ရတယ်ပေါ့နော်။ဆိုတော့မဟုတ်ပါဘူးညီ။ကြောင်းသားတွေဘက်ကကတိဖြစ်တာမဟုတ်ပါဘူး။ဒီလေးပွင့်ဆိုင်သဘောတူညီချက်တွေကွဲလွဲချက်တွေချိုးဖောက်မှုတွေကိုဒီအစိုးရဘက်ကအတင်းအကျပ်ချိုးဖောက်လို့ဒါဒီလွတ်တော်ကြားနာပွဲအစီအစဉ်ကြီးဟိုရှေ့ဆိုင်တာတို့ကျွန်တော်နောက်ကျတာတို့ပေါ့နော်အဲ့ဒါမျိုးဖြစ်ခဲ့ရတာပ
ါလေးပွင့်ဆိုင်တွေကကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်မှုကော်မတီမှာပါတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကိုစလေ6ဦးလုံးဖမ်းဆီးခံထားရတဲ့အချိန်မှာလွတ်တော်ရဲ့ကြားနာပွဲကိုတက်ရောက်ဖို့အစီအစဉ်မရှိဘူးလို့ဘာကတခေါင်းဆောင်တွေကပြောထားတာပါ။ဒါကြောင့်လွတ်တော်ကြားနာပွဲဆက်ပြီးကျင်းပတဲ့အခါမှာဘာကတရဲ့အခမ်းကဏ္ဍဘလို့ဆက်ပြီးရှိနေမလဲဆိုတာကိုတော့မတ်တူတူမာကအခုလိုပြောပါဗျ။အဲ
့ဒါတော့သူတို့ဒီမိုကရေစီအနေနဲ့ဆက်ဆံမှုဥဆောင်ကော်မတီအနေနဲ့စဉ်းစားရမယ့်ပိုင်းလို့ထင်ပါတယ်။ဒီဒီမိုကရေစီအနေနဲ့ဆက်ဆံမှုဥဆောင်ကော်မတီကဒီမျိုးသားပညာရေးဥပဒေပြင်ဆင်ဖို့အတွက်ဆန္ဒပြထုတ်ဖော်ဖို့တပိတ်ပေါ့နော်တပိတ်မောက်ဖို့သူတို့ဆုံးဖြတ်ခဲ့တဲ့အတွက်အဒီဥစာကဒီ15ဦးကော်မတီမှာဆက်လက်ဆုံးဖြတ်မယ်အရာလို့ရှိရဲ့အဲ့တော့ဘာကတရဲ့အခန်းကဏ္ဍငိုသေးက15ဦးကော်မတီမှာသူတို့ဒီပါဝင်ပတ်သက်ထားတာရှိရဲ့အခုဒီ15ဦးကော်မတီက6ဦးကသူတို့ဖမ်းဆီးခံထားရတယ်ဖမ်းဆီးခံထားရတဲ့ကာလဖြစ်တဲ့အတွက်သူတို့ဒါအပါဆက်လုပ်ရမယ်ဘယ်လိုပုံစံမျိုးနဲ့သူတို့ရဲ့လွတ်မြောက်ရေးတွေနောက်သူတို့ဒီဒီဝင်ဆိုင်သဘောတူချက်ကိုကောင်းထည်ဖော်တဲ့ဒီမျိုးသားပညာရေးဥပဒေမူကြမ်းပြင်ဆင်ရေးကိုရောက်လာဖို့အတွက်ဘယ်လိုလှုပ်ဆောင်အောင်လဲဆိုတာတွေတော့သူ15ဦးကော်မတီမှာစဉ်းစားရမယ်အချက်လို့ကျွန်မထင်တယ်။ကျွန်တော်တို့ NNR ကတော့ငပိုသေးကကျွန်တော်တို့ကိုဒီဝင်ဆိုင်မှာကျွန်တော်တို့ technical support အဖြစ်ကျွန်တော်တို့ကိုဖိတ်ခေါ်ထားတဲ့အတွက်ကျွန်တော်တို့ technical support ကိုဒီကျောင်းသားတွေကိုစားဖို့เนาะကျွန်တော်တို့လုပ်ပေးဖို့ပါဝင်လာတာဖြစ်တဲ့
NNER အနေနဲ့အမျိုးသားလွှတ်တော်ကဂျာနာပွဲကိုမက်ရှလာ9ရက်နေ့မှာတက်ရောက်မဲ့အစီအစဉ်ကိုအရင်ကရွှေ့ဆိုင်းခဲ့တာပါ။အဲ့ဒီချိန်တုန်းကလက်ဗရန်မျိုးကចောင်းသားတပိတ်ပင်မစစ်ចောင်းကိုပိတ်ဆို့တားဆီးခံထားရတာကြောင့်ចောင်းသားတွေဘက်ကဆုံဆုံညီညီတက်ရောက်နိုင်ခြင်းမရှိတဲ့အခြေအနေကို NNER ကထောက်ပြခဲ့ပါတယ်။လေးပွင့်ဆိုင်သဘောတူညီထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးမူကြမ်းကိုတော့လွှတ်တော်နှစ်ရက်စလုံးကဆွေးနွေးအတည်ပြုရမှာဖြစ်ပြီးအဲ့ဒီနောက်သမရကလက်မှတ်ရေးထိုးပြဋ္ဌာန်းရမှာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဒီမြန်မာနိုင်ငံအရှေ့ပိုင်းကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒီမဲတော်ဆေးကန်းကိုတည်ထောင်သူဒေါက်တာစင်တီးယားမောင်ကို VOA ရုံးမှမက်ခင်ဖြူတီကတွေ့ဆုံမေးမြန်းထားတာကိုထုတ်လင်းမှာပါရှင်။
ဒီတရားကျွန်တော်တို့ VOA ရုံးကိုအခုလိုတကူးတကအချိန်ပေးလာရောက်ပြီးတော့အင်တာဗျူးပေးရတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင့်ပထမဆုံးအနေနဲ့ကျွန်မသိချင်တာကတော့ဒီပြီးခဲ့တဲ့ February 19ရက်နေ့ကဒီဆီယမားတို့မက်တော်စီကန်အပါအဝင်ဒီနေဆက်မှာအခြေဆိုင်တဲ့ကျန်းမာရေးအဖွဲ့တွေကနေပြီးတော့မြန်မာနိုင်ငံရှေ့ပိုင်းမှာဖြစ်ပျက်နေတဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့အစဉ်ကစားတစောင်းထုတ်တာသိရပါတယ်ဆိုတော့ဒီအစဉ်ခန်းစာမှာဒီမြန်မာနိုင်ငံရှေ့ပိုင်းဒေသတွေမှာကျန်းမာရေးစနစ်ပြန်လဲကောင်းမွန်လာဖို့ဆိုရင်ဆယ်စုနှစ်တည်းနဲ့ချီအချိန်ယူရလိမ့်အောင်ပဲလို့ဖော်ပြထားတာကိုတွေ့ရပါတယ်ဆိုတော့ဘယ်လိုအကြောင်းအရာအချက်လက်တွေပေါ်မှာအခြေခံပြီးတော့အခုလိုသုံးသပ်ထားပါလဲရှင
်ဒီအစီရင်ခံစားကတော့ကျမတို့2023ခုနှစ်မှာကရင်ပြည်နယ်မွန်ပြည်နယ်ဂရင်းနီနဲ့ရှမ်းပြည်နယ်မှာကောက်ယူထားတဲ့စစ်တမ်းဖြစ်ပါတယ်ဒီအစီရင်ခံစားကလည်းဒါတတိယအကြိမ်မျိုးပေါ့နော်၄နှစ်တစ်ကြိမ်ကောက်ယူတဲ့အခါမှာတတိယအကြိမ်မျိုးဖြစ်တယ်ဒီအစီရင်ခံစားမှာတော့ကျမတို့အဓိကဒီမိခင်ကလေးဒီဆုံးမှုနဲ့ဒီယောဂဖြစ်ပွားမှုနှုံလေးကိုတင်ပြထားတာရှိတယ်နောက်လက်ရှိကျမတို့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေမှာเนาะဒီပြောင်းလဲလာတဲ့တိုးတက်လာတဲ့အခြေအနေတွေတချို့ကိုလည်းတင်ပြထားတာရှိပြီးတော့နောက်တစ်ချက်ကတော့ကျမတို့လူအခွင့်အရေးချိုးဖောက်မှုနဲ့ကျန်းမာရေးဆိုင်ရာဆက်နွယ်မှုကိစ္စတွေကိုလည်းပါရှိပါတယ်ဒီနောက်ဆုံးအစီရင်ခံစာမှာတော့ကျမတို့လက်ရှိဒီမြန်မာနိုင်ငံအရှေ့ပြားမှာရှိတဲ့ဒီတိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေနဲ့ဒီလူထုအခြေပြုအဖွဲ့အစည်းတွေအနေနဲ့ဒီဝန်ဆောင်မှုတွေပေးတဲ့အခါမှာဒီလက်လံမိနိုင်မှုတွေပေါ့เนาะကျမကြီးဆောက်ရှောက်မှုဆိုင်ရာလက်လံမှုနိုင်နဲ့ကျမကြီးလုပ်ငန်းစဉ်တွေနဲ့ကျမကြီးဝန်ထမ်းတွေရဲ့เนาะဒီလုပ်အားတွေပေါ့เนาะဒီလက်လံမိနိုင်မှုအခြေအနေတွေကိုတင်ပြထားတာဖြစ်ပါတယ်เนาะဒီအစီရင်ခံစာအရဆိုလို့ရှိရင်ကျမတို့ဒီမြန်မာနိုင်ငံရဲ့ဒီကလေးတည်နှောင်းပေါ့ငါးနှစ်အောက်ကလေးတည်နှောင်းอ่ะဒီအိမ်ကြီးချင်းနိုင်ငံနဲ့နိုင်ဆိုင်ရင်လည်းအများကြီးမြင့်မားနေတာဖြစ်တယ်လို့အထူးသဖြင့်တော့ဒီပြည်တွင်းကနေပြီးတော့ဒီနိုင်ဒီအစိုးရရဲ့ကျမကြီးစစ်တမ်းကနေပြီးတော့ကောက်ယူထားတဲ့အချက်လေးနဲ့ဆိုင်ရင်လည်းကျမတို့ကလေးသေးနှုံကမြင့်မာနေတယ်ဒီကလေးသေးနှုံမြင့်မာတဲ့အကြောင်းကလည်းဒီကလေးအာရချို့တဲ့မှုနဲ့တိုက်ရိုက်ဆက်နွယ်နေတယ်ဆိုတော့လည်းကျမတို့ရခိုင်စီရင်ခန်းစာတွေမှာလည်းတွေ့ရှိရတာဖြစ်ပါတယ်နောက်တစ်ချက်ကတော့ဒီလူခွင့်ရချို့ဖောက်မှုနဲ့ပတ်သက်လို့ကတော့ရခိုင်နဲ့ဆိုင်ရင်တော့ရော့ပါသွားတာဖြစ်ပါတယ်အရင်တော့ကတော့မိသားစုနော်30ရာခိုင်နှုံတော့လူခွင့်ရချို့ဖောက်မှုတစုံတရာကိုခံစားနေရတာတွေ့ရတယ်အခုလက်ရှိမှာလည်းဒီလူခွင့်ရချို့ဖောက်မှုတွေကတော့ဆယ်ရာခိုင်နှုံပေါ့နော်ဒီမိသားစု10ရာခိုင်နှုံလောက်မှာတွေ့ရှိရတယ်အထူးသဖြင့်တော့ဒီနေရာလျှောက်ရွှေ့ပြောင်းခံရတာတွေနဲ့ဒီအလှုပ်အပြေးခိုင်းစေရတာတွေကတော့ဆက်လက်ရှိနေတယ်အဲ့ဒီအခြေအနေတွေကိုပြန်လဲတည်ဆောက်ဖို့ဆိုတာကကျမတို့ဒီနှစ်ပေါင်းများစွာဆက်လက်ကြရှိမယ်ဆိုတာကိုလည်းကျမတို့သုံးသပ်ပါတာ
ဟုတ်ကဲ့ဆိုတော့ဒါဆီယမားရဲ့ရှာခွေတွေ့ရှိချက်ပေါ့နော်အခုလို့ဒီဒေတာမှာကျမရေးစနစ်ပြန်လဲကောင်းမွန်လာဖို့ကြိုးပမ်းတဲ့နေရာမှာရောဆီယမားတို့ဒီအဓိကရင်ဆိုင်ရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေရှိနေပါလဲရှင
်ကျမရေးဆောက်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျမတို့ရင်ဆိုင်ရတဲ့အခက်အခဲကတော့လက်ရှိမြန်မာနိုင်ငံရဲ့ကျမရေးစနစ်မှာဒါဗဟိုချုပ်ကိုင်မှုကအဓိကဖြစ်နေတယ်ဒီဗဟိုချုပ်ကိုင်မှုရှိတဲ့အတွက်ကြောင့်ဒေတာအလိုက်ဒေတာအလိုက်မှာရှိတဲ့ကျမရေးဌာနတွေနောက်တော့တိုင်းရင်းသားကျမရေးအဖွဲ့အစည်းတွေရဲ့เนาะဒီလှုပ်ဆောင်နိုင်မှုပါဝင်ရစီမံခန့်ခွဲမှုဆိုင်ရာမှာဖြစ်စေเนาะဒီရန်ပုံငွေဒီစီမံခန့်ခွဲမှုပါဖြစ်စေဒေတာဆိုင်ရာရဲ့เนาะလုတ်ပိုင်နိုင်ခွင့်နေပို့ပြီးတော့အားပေးအမြောက်ဖို့လိုအပ်တယ်နောက်တစ်ချိန်တည်းမှာပဲဒီနေဆက်ဒေတာဖြစ်တဲ့အတွက်ကြောင့်ဒီထိုင်းနိုင်ငံနဲ့တဲကိုရောက်ရှိနေတဲ့မြန်မာပြည်သားတွေအနေနဲ့ဖြစ်စေမြန်မာပြည်ထဲမှာရှိတဲ့ရွှေ့ပြောင်းလူထုတွေဖြစ်စေပေါ့เนาะဒီလိုနေကြဖြတ်ကျော်ပြီးတော့ဒီကျမကြီးဆောက်ရှောက်မှုတွေခံယူကြတယ်เนาะအဲ့လိုမျိုးအခြေအနေမှာဒီနှစ်နိုင်ငံအစိုးရရဲ့နော်ပူပေါင်းဆောင်ရွက်မှုတွေဒေသခံတိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေရဲ့ပူပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ထိထိရောက်ဖြစ်လာဖို့လိုအပ်ပါတာ
ဟုတ်ကဲ့နောက်တစ်ခုကဒီအစီရင်ခံစာကဆီယမားတို့ဒီမြန်မာနိုင်ငံမှာအဖြစ်ခက်ရဲဆဲမှုတွေလုပ်ပြီးတဲ့နောက်ပိုင်းဆိုတော့ဒီတိတ်မကြခင်နှစ်ပိုင်းတွေအတွင်းမှာပေါ့နော်ဒီ မြန်မာနိုင်ငံအရှိချမ်းမှာဖြစ်နေတဲ့ချမ်းမာရေးဆိုင်ရာအချက်အလက်တွေကိုကြောက်ယူထားတာလို့သိရပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအရင်လက်နက်ကိုင်ပြပခါတွေရှိနေတော့ကာလနဲ့အခုအပြစ်ခက်ရဲဆဲပြီးနောက်ပိုင်းကာလမှာဒီချမ်းမာရေးကဏ္ဍမှာရောပြောင်းလဲတိုးတက်လာတာမရှိဘူးလားဆိုလိုတာကဟိုပြစ်ခက်ရဲဆဲပြီးနောက်ပိုင်းကာလမှာလူတွေအဝင်ထွက်ပို့ပြီးတော့လှုပ်လာနိုင်တယ်ဥပမာနိုင်ငံတကာကဒီအကူအညီပေးရေးအဖွဲ့တွေလူသားချင်းစာနာမှုအဖွဲ့တွေဆိုရင်လည်းပို့ပြီးတော့အရင်ထက်ဝင်ရောက်နိုင်မယ့်အနေအထားရှိတယ်လို့ယူဆပါတယ်ဆိုတော့အခုဒီပြစ်ခက်ရဲဆဲလုတ်ပြီးနောက်ပိုင်းကာလမှာရောကျန်းမာရေးအခြေအနေတွေဘိုင်းမှာထူးခြားခြားတိုးတက်ပြောင်းလဲလာတာတွေရောမရှိဘူးလားရှင
်ဒီပြစ်ခက်ရဲဆဲပြီးတဲ့နောက်ပိုင်းမှာတော့ဒီအစိုးရကျန်းမာရေးဌာနနဲ့တိုင်းရင်းသားကျန်းမာရေးဌာနအနေနဲ့ထိတွေ့မှုတွေကတော့ပို့ပြီးတော့ရှိလာပါတယ်နောက်တော့ဒီတချို့သောလုပ်ငန်းပိုင်းဆိုင်ရာပေါ့နော်ဒီဒေသတွေမှာရှိတဲ့ဒီတပွားတင်တန်းတွေပေါ့နော်ဒီပူပေါင်းဆောင်ရွက်ကြတဲ့အစည်းအဝေးတွေတချို့ရှိတယ်ကာကွယ်ဆေးထိုးတဲ့လုပ်ငန်းစဉ်တွေကိုပူပေါင်းဆောင်ရွက်ကြတာရှိပါတယ်အဲဒီအစည်းအဝေးတွေကတော့စနစ်တစ်ခုကိုတည်ဆောက်ဖို့အဆင့်ထိကိုတော့မဟုတ်သေးဘူးပေါ့နော်စပြီးတော့ဒီပူပေါင်းဆောင်ရွက်နိုင်တဲ့လုပ်ငန်းစဉ်လေးတွေတစ်ခုချင်းတစ်ခုချင်းစီမှာထိတွေ့မှုတွေရှိတယ်နောက်တစ်ချက်ကတော့ဒါကျွန်မတို့ဒီကျန်းမာရေးဝန်ထမ်းတွေနေဆက်မှရှိတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ကျမရေးသတင်းဆိုင်ရာအချက်လက်တွေကိုကောက်ယူကြတဲ့အခါမှာကြတော့ဒီပြည်တွင်းမှာရှိတဲ့ကျမရေးသတင်းအချက်လက်နဲ့နေဆက်မှာရှိတဲ့ကျမရေးအချက်လက်တွေကိုနော်နှိုင်းယှဉ်ပြီးတော့เนาะဒီစုစုပေါင်းပြီးတော့စနစ်တကျကောက်ယူနိုင်ဖို့ကလည်းအရေးကြီးတယ်အထူးသဖြင့်တော့ဒီပြည်တွင်းထဲကနေပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေရောက်ရှိလာတဲ့အခါမှာကြတော့လည်းဒီကျမရေးဆိုင်ရာသတင်းအချက်လက်တွေကိုကောက်ယူဖို့ဆိုတာကတော့ဒီအဖွဲ့အစည်းတွေပေါ့နော်ကျမရေးအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာဖို့ဆက်လက်လိုအပ်နေသေးတယ်နောက်တော့ကျမရေးဝန်ထမ်းတွေအနေနဲ့ပြောမယ်ဆိုရင်လည်းဒေတာအလိုက်ဒေတာအလိုက်မှာဝန်ဆောင်မှုပေးနေတဲ့ကျမရေးဝန်ထမ်းတွေအနေနဲ့ဖြစ်စေဒီကျမရေးအဖွဲ့အစည်းတွေနဲ့ဖြစ်စေပေါ့နော်ပို့ပြီးတော့ဒီပို့တော့ခိုင်မာတဲ့เนาะအဖွဲ့အစည်းတစ်ခုအနေနဲ့ဆက်လက်ပြီးတော့အလုပ်လုပ်နိုင်ဖို့နဲ့ပံ့ပိုးမှုတွေလည်းဆက်လက်လိုအပ်နေတယ်။နောက်ပြည်တွင်းကနေအဖွဲ့အစည်းဝင်လာတဲ့အခြေအနေတွေမှာတော့ဒီကျမတို့လက်ရှိဆောင်ရွက်နေတဲ့ဒီနာမကျမရေးဆောက်ရှောက်မှုအခြေခံပေါ့နော်ဒီကြည်ကြည်ပြန့်ပြန့်တဲ့လူထုတွေရဲ့ပူပေါင်းဆောင်ရွက်မှုတွေနဲ့လူထုတွေကိုဒီတရားမြတ်မြတ်တတပေါ့နော်ကျမရေးဝန်ဆောင်မှုတွေကိုမြတ်မြတ်တတရရှိဖို့နဲ့เนาะဒီကျမရေးအတွက်လိုအပ်နေတဲ့ထောက်ပံ့မှုတွေထောက်ပံ့မှုဆိုတာကတော့ဒါကုသရေးပဲမဟုတ်ဘူးနဲ့ယောဂကာကွယ်ရေးကုသရေးเนาะဒီပြန်လဲထူထောင်ရေးအစပေါ့နော်ကြည်ကြည်ပြန့်ပြန့်ပေါ့ဆက်ဆက်ဆောင်ရွက်ဖို့ဆိုတာကတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေနေနဲ့လဲတစ်ဖွဲ့နဲ့တစ်ဖွဲ့နဲ့ပေါ့နော်ဒီဆက်ဆက်ပူပေါင်းဆောင်ရွက်မှုတွေအများကြီးဆက်လို့နေပါသေးတယ
်။နောက်တစ်ခုဒီစင်ကန်စာထဲမှာကျွန်မသတိထားမိတာကဒီမြန်မာနိုင်ငံအရှိချမ်းမှာဒီကျမ်းမာရေးပြုစုစောင့်ရှောက်မှုတွေကိုပေးနေတဲ့အဖွဲ့အစည်းတွေကအဓိကတိုင်းရင်းသားအဖွဲ့အစည်းတွေရဲ့နောက်လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကနေပြီးတော့ပဲအဓိကဒီကျမ်းမာရေးဆိုင်ရာပြုစုစောင့်ရှောက်မှုတွေကိုပေးနေတယ်ဆိုပြီးတော့လည်းသူကထောက်ပြထားပါတယ်။ဆိုတော့ဒီနေရာမှာဒီမြန်မာအစိုးရဘက်ကနေပြီးတော့ကျမ်းမာရေးစောင့်ရှောက်မှုပေးတဲ့အခြေအနေကဘယ်လိုရှိပါသလဲ။နောက်ဒီဆော့ဆော့ကပြောတဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေတိုင်းရင်းသားအဖွဲ့တွေနဲ့ကောဒီအစိုးရဘက်ကနေပြီးတော့ဒီကျမ်းမာရေးကံပြုစုဆောင်ရှောက်ပေးတဲ့ကဏ္ဍမှာပူပေါင်းဆောင်ရွက်တာတွေရှိပါသလားရှင
်။ကျမတို့ဟိုအခုနတင်ပြသွားသလိုပေါ့နော်။ဒီတချို့သောတင်တန်းတွေမှာပေါ့နော်။ဒီပူပေါင်းဆောင်ရွက်မှုတွေရှိတယ်။နောက်တော့ကျမရေးဝန်ထမ်းတွေကိုကျမတို့ဒီတရားဝင်အသိမှတ်ပြုဖို့ဆိုတော့ဈေးမှာကြတော့ကျမတို့တင်တန်းပိုင်းဆိုင်ရာတွေဆောင်ရွက်တဲ့အခါမှာထိုင်းနိုင်ငံမှာရှိတဲ့သမဆတ် University နဲ့မကွေး University နဲ့သင်ရိုးညွှန်တန်းတွေသင်ဟိုတင်ကြားတဲ့ဆရာတွေကိုမွေးထုတ်တာတွေဒါတွေကိုလည်းကျမတို့ပူပေါင်းဆောင်ရွက်တာရှိပါတယ်။ဟိုဒီလုပ်ငန်းတွေကိုစပြီးတော့ဆောင်ရွက်တဲ့အချိန်မှာတော့ပထမအဆင့်မှာတော့ဒီလုပ်ငန်းဆိုင်ရာညှိနှိုင်းမှုတွေကိုပဲအခြေပြုပြီးတော့ဒီကျမရေးစနစ်တစ်ခုလုံးအတိုင်းအတာထိတော့ကျမတို့ဆွေးနွေးနိုင်တဲ့အနေအထားမျိုးပေါ့နော်။ကျမရေးဆိုင်ရာမူဝါဒတွေ၊ကျမရေးအာမခံကိစ္စတွေ၊နောက်တော့ကျမရေးဆိုင်ရာရန်ပုံငွေတွေ၊စီမံခန့်ခွဲမှုတွေ၊နောက်ကျမရေးနဲ့ပတ်သက်ပြီးတော့အုပ်ချုပ်မှုပေါ့နော်ဒီစီမံခန့်ခွဲမှုစနစ်တွေအဲ့ဒီအဆင့်ထိတွေတော့ကျမတို့ဆွေးနွေးနိုင်တဲ့အခြေအနေတော့မရှိသေးပါဘူးသို့တော်လည်းလုပ်ငန်းစဉ်လေးတွေမှာတော့တော့ဆက်ဆက်ပြီးတော့ပူပေါင်းဆောင်ရွက်နိုင်တဲ့နေရာဒေတာလေးတွေကိုရွေးချယ်ပြီးတော့ဆောင်ရွက်နေတာမျိုးတော့ရှိပါတာ
ဟုတ်ကဲ့ဆိုတော့ဒီဆီယမ်မာရီရဲ့လုပ်ငန်းတွေမှာနိုင်ငံတကာပံ့ပိုးမှုအပိုင်းအရောဘယ်လောက်ထိအရေးပါပါလဲ
ဒီနိုင်ငံတကာအနေနဲ့တော့ပေါ့နော်ကျမတို့ဒီကျန်းမာရေးစနစ်ကောင်းမွန်လာဖို့အတွက်ကိုဆောင်ရွက်မယ်ဆိုရင်တော့ဒီဒေတာအလိုက်ဒေတာအလိုက်ပေါ့နော်ဒီပိုချုပ်ကင်မှုနည်းနိုင်သမျှနည်းပြီးတော့เนาะဒီဒေတာအလိုက်ကျမရေးစနစ်ဖွံ့ဖြိုးလာဖို့ဆိုတော့ပို့ပြီးတော့အားပေးဖို့လိုအပ်ပါတယ်เนาะအထူးသဖြင့်တော့ဒီနေဆက်ဒေတာကျမရေးလုပ်ငန်းစဉ်တွေမှာကြည့်မယ်ဆိုရင်တော့ဒီကျမတို့တိုင်းရင်းသားကျမရေးအဖွဲ့အစည်းတွေကနေပြီးတော့ဒီ network ပေါ့เนาะဒီကွန်ရက်တွေဖွဲ့ထားပြီးတော့ နော်ဒီတင့်တော်လျော်ညီတဲ့ဒီဒေတာနဲ့တင့်တော်လျော်ညီတဲ့ဂျမားရေးဟိုဗနာမဂျမားရေးဆောက်ရှောက်မှုစနစ်တွေကိုတည်ဆောက်ထားတာဖြစ်တဲ့အတွက်ကြောင့်ဆိုတော့ဒေတာအလိုက်ဖွံ့ဖြိုးလာဖို့ဆိုတာဒေတာဆိုင်ရာလူမှုအခြေပြုဖွဲ့စည်းတွေနဲ့တိုင်းရင်းသားဖွဲ့စည်းတွေကိုဆက်လက်ပံ့ပိုးဖို့ဟိုပါတာ
တဆက်တည်းပဲဆရာမဟိုဆရာမတို့ရဲ့မက်တော်စေကနဲ့ပတ်သက်ပြီးတော့လည်းနည်းနည်းမေးချင်ပါတယ်အခုဟာကဒီမြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ပြီးတဲ့နောက်ပိုင်းပေါ့နော်နေဆက်မှာရှိတဲ့အဖွဲ့အစည်းတွေတော်တော်များများလည်းပြည်တွင်းကိုပြောင်းဝင်ကြတယ်နောက်ဒီနေဆက်မှာအရင်ကဒီလူသားချင်းစာနာမှုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေတော်တော်များများလည်းနေဆက်ကနေပြောင်းပြီးတော့ပြည်တွင်းမှာသွားပြီးတော့ဟိုကူညီပေးတာတွေလုပ်ကင်တာတွေရှိပါတယ်ဆိုတော့တစ်ချိန်တည်းမှာလည်းထိုင်းနိုင်ငံမှာကဒါဒီကနေ့ကစစ်အတအနာတင်ပြီးတော့ထိန်းချုပ်ထားတဲ့အချိန်ကာလဖြစ်တယ်ဆိုတော့ဒီလိုအချိန်တွေမျိုးတွေအောက်မှာဆ iam မတို့ရဲ့ metadata စေကန်းနေနဲ့ရက်တီရတဲ့အပိုင်းမှာဝေးကြရဖြစ်ပဲဖြစ်ဖြစ်ဒီဆက်လက်ပြီးတော့ဒီရက်တီရတဲ့အပိုင်းမှာအခက်အခဲရှိပါသလားဘလို့အခက်အခဲကြုံရတာရှိပါလဲ
ဟို metadata စေကန်းနေနဲ့တော့ကျွန်မတို့အဓိကကြီးစုဆောက်ရှောက်ပေးရတဲ့လုပ်ငန်းတွေထဲမှာပေါ့နော်ဒီဟိုကျမရေးဝန်ဆောင်မှုလုပ်ငန်းရှိတယ်နောက်တော့ကျမရေးဆိုင်ရာသင်တန်းတွေပေါ့နော်နောက်တော့ဒီကလေးအခွင့်အရေးကာကွယ်ဆောက်ရှောက်မှုလုပ်ငန်းတွေပေါ့နော်ဒီလုပ်ငန်းတွေကတော့ကျမတို့ဆောင်ရွက်ရတဲ့အခါမှာတော့အထူးသဖြင့်ဒီနေဆက်ဒေတာမှရှိနေတဲ့ဒီရွှေ့ပြောင်းလူထုတွေပေါ့နော်ဒီကိုအဓိကထားပြီးတော့ဟိုဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်ကျမတို့လူနာတွေရဲ့နော်ဒီ14ရာခိုင်နှုန်းလောက်ပဲဒီတရားဝင်ပေါ့နော်ထိုင်းနိုင်ငံထဲမှာနေထိုင်တာဖြစ်တယ်ပြီးနောက်တော့ဒီလူနာရဲ့90ရာခိုင်နှုန်းလောက်ကတော့ပြည်တွင်းထဲကနေပြီးတော့ဆေးလာကူတာဖြစ်တဲ့အတွက်ကြောင့်ဟိုကျမရေးဝန်ဆောင်မှုရဲ့လုပ်ငန်းရကြည့်မယ်ဆိုရင်တော့လိုအပ်မှုတွေကတော့ဆက်လက်ရှိနေတယ်လူနာအရေးအတွက်ဖြစ်စေဖြစ်စေเนาะရီကြောကအမျိုးအစားတွေဖြစ်စေเนาะရော့နယ်သွားတာမျိုးတော့မရှိသေးပါဘူးအခုလက်ရှိအထိလည်းဒီအထူးသဖြင့်တော့ဒီဒုတိယအဆင့်တတိယအဆင့်ပေါ့เนาะဒီပြင်းထန်တဲ့ယောဂတွေကုသမဲ့အခြေအနေမျိုးရောက်ရှိလာရင်တော့ဒီပြည်တွင်းထဲကနေပြီးတော့နေဆက်မှာလာပြီးတော့ဆေးကုကြတာလည်းရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒီလိုအပ်ချက်တွေဆက်လက်ရှိနေတယ်အဲ့ဒီပုံမှာတော့ထိုင်းကျန်းမာရေးဌာနဒီထိုင်းမဲဆောက်စီယုံဖြစ်စေကျွန်တော်တို့ ਨੇ ဒီပူပေါင်းဆောင်ရွက်မှုတွေကတော့အရင်ကထပ်ပို့ပြီးတော့ပံ့ပိုးမှုရရှိပါတယ်နောက်တစ်ချိန်တည်းမှာပဲဒီယောဂကာကွယ်ထိန်းချုပ်ရေးကိစ္စတွေနောက်ကာကွယ်ဆေးထိုးတဲ့ကိစ္စတွေကြတော့ဒီပြည်တွင်းထဲမှာရှိတဲ့နေရာဒေသတော်တော်များများနေဆက်ဒေသတွေမှာเนาะဒီဆက်လက်ပြီးတော့ဟိုပူပေါင်းဆောင်ရွက်နိုင်မှုအတွက်ထိုင်းကျန်းမာရေးဌာနတွေကတော့ဆက်လက်ပံ့ပိုးမှုရှိပါတယ်အထူးသဖြင့်ဒီကျန်းမာရေးလုပ်ငန်းနဲ့ပတ်သက်ရင်တော့မက်တော်ဆေးကန်းနဲ့ထိုင်းကျန်းမာရေးဌာနနဲ့ပူပေါင်းဆောင်ရွက်တဲ့ဒီသက်တမ်းကလည်းအကြာကြီးဖြစ်တဲ့အတွက်ကြောင့်ဒီကျွန်တော်တို့နေဆက်မှာရှိတဲ့ကျမရေးဝန်ဆောင်မှုတွေလူထုအခြေပြုဖွဲ့စည်းတဲ့အလုံးကိုလည်းကျမတို့ဆက်လက်ပံ့ပိုးနိုင်မှုကလည်းထိုင်းအစိုးရအနေနဲ့အမြဲကူညီအားပေးပါတယ်ဒီအခမ်းအနားတွေကတော့လက်ရှိရမုံငွေပေါ့နော်ရမုံငွေပိုင်းဆိုင်ရာတွေမှာဟိုရခိုင်အားလိုတော့နော်ဒီနှစ်ရှည်စီမံကိန်းတွေအနေနဲ့သွားတာမျိုးမဟုတ်ဘဲနဲ့နှစ်တိုးပေါ့နော်ဒီစီမံကိန်းတွေနဲ့သွားတဲ့အတွက်ကြောင့်တော့ဒီ20 20အတွက်တော့ကျမတို့ပို့ပြီးတော့အခက်အခဲတွေအကန့်အသတ်တွေတော့ရှိလာနိုင်တယ်ပေါ့နော
်ဟုတ်ကဲ့အခုမြန်မာနိုင်ငံမှာအပြောင်းအလဲလည်းရှိလာပြီဆိုတော့ဆရာမတို့အနေနဲ့မက်တော်စေကန်းကိုမြန်မာနိုင်ငံသက်ချမ်းမှာပြောင်းရွှေ့ပြီးတော့ဖွင့်ဖို့ဆိုတာမျိုးတွေရောအစီအစဉ်ရှိပါလားရှင
်လက်ရှိမှာကျမတို့ဒီတိုင်းရင်းသားဒေသတွေမှာဒီကျန်းမာရေးဝန်ဆောင်မှုပေးနေတဲ့စေကန်းငယ်လေးတွေနော်စင်တာလေးတွေက200လောက်ရှိပါတယ်အဲ့ဒီကနေပြီးတော့လူဦးရေပေါ့နော်ဟို9သိန်းလောက်ကိုကျမတို့လက်လှမ်းပြီးဆောက်ရှောက်နိုင်တာဖြစ်တယ်။ဆိုတော့ကျမတို့မက်တော်ဆေးကန်းနေနဲ့တော့ဒီလက်ရှိရှိနေတဲ့ကျမရေးဝန်ဆောင်မှုလုပ်ငန်းလေးတွေကပို့ပြီးတော့အားကောင်းလာဖို့ရဲ့နောက်တော့ဒီကျမရေးစနစ်တည်ဆောက်မှုတွေမှာเนาะဒီကျမရေးဆိုင်ရာသတင်းအချက်လက်ဖြစ်စေလူအင်အားမွေးထုတ်တာတွေဖြစ်စေเนาะကျမရေးဆိုင်ရာစီမံခန့်ခွဲမှုဖြစ်စေပေါ့နည်းပညာရတော့ကျမတို့ဆက်လက်ပြီးတော့ပံ့ပိုးသွားမှာဖြစ်ပါတယ်။နောက်ဒုတိယအဆင့်အနေနဲ့တော့ကျမတို့ဒီကုသရေးလုပ်ငန်းထဲမှာဟိုယောဂပြင်းထန်တဲ့ယောဂတွေကိုကုသမှုပိုင်းဆိုင်ရာတွေမှာတော့ဒီအစိုးရကျန်းမာရေးဆေးရုံဆေးခန်းတွေနဲ့ဒီမက်ဆောက်ဆေးရုံကိုလွှဲပြောင်းပြီးတဲ့လုပ်ငန်းတွေကိုပို့ပြီးတော့ကောင်းမွန်လာအောင်တော့ကျွန်တော်တို့စီစဉ်ဆောင်ရွက်ပေးမှာဖြစ်ပါတယ်ကျွန်တော်တို့မက်တော်ဆေးခန်းတွေနဲ့တော့လက်ရှိဒီကျန်းမာရေးစနစ်ပေါ့နော်ပြည်တွင်းမှာဖြစ်စေနေဆက်မှာဖြစ်စေလူထုတွေလက်လှမ်းမိနိုင်ဖို့ရယ်တော့အားလုံးဒီကောင်းမွန်တဲ့အရေးသွေးရှိတဲ့ကျန်းမာရေးဆောက်ရှောက်မှုတွေရဖို့တော့ကျွန်တော်တို့ဆက်လက်ဝန်ကြီးသွားမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာမကျေးဇူးများတင်ပါတယ်ရှင်ဒီလိုအချိန်ပေးပြီးတော့ဖြစ်ကြပါတယ်
မြန်မာနိုင်ငံအရှေ့ပိုင်းကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ဒေါက်တာစင်တီယာမောင်ကိုမခင်ဖြူတွေကတွေ့ဆုံမေးမြန်းခဲ့တာပါရှင်။မကြခင်မှာတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ရမှာပ
ါ။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါလိုင်းဒိုမီတာ24 32 40ရူကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါအ
ဲ့ဒီလိုရက်တပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်မှုကြောင့်သတင်းမီဒီယာသမားတွေဟာအခင်းဖြစ်ပွားရနေရာကနေဆက်ပြေးတိမ်းရှောင်ခဲ့ရပြီးအများစုလွမြောက်လာကြပြီ
သတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ပြစ်မှတ်ဖြစ်လာပြီလားဆိုတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်မှာအပြည့်အစုံနားဆင်ရမှာပါဒါအပြင်ကပြားဆရာမောင်ဆွမ်းကြီးရဲ့တက်ကြီးစကားကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့မအေးတန်နာကျော်ရဲ့မြမပြီကပေးစာများအစီအစဉ်ကိုတင်ဆက်မှာပါရှင
ကိုရင်းလာတဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတိလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြတ်တာတိလက်ဆောင်ကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ပထမအဦးဆုံးတော့ကျွန်တော်ကအမေရိကန်အတန်ကိုအမြဲတမ်းနားထောင်တဲ့ပရိသတ်တဦးဖြစ်ပါတယ်ဆိုတော့သောရရှင်ရဲ့စာကိုဖော်ပြပေးခြင်းပါတယ်။ဒီသောရရှင်ကအထူးသဖြင့်မနေ့ပိုင်း၈နာရီကနေ၉နာရီအစီအစဉ်ကိုနေ့စဉ်နားထောင်ဖြစ်ပါတယ်တဲ့။ဒီသောရရှင်က
ကျွန်တော်ဟာအမေရိကန်တန်ကိုအမြဲနားထောင်နေပရိသတ်တူပါအထူးသဖြင့်မနေ့ပိုင်းအစီအစဉ်တွေကိုနေ့တိုင်းနားထောင်ပြစ်ပါတယ် VOA ကဝန်ထမ်းတွေရဲ့အရေးချင်းပြေဝသောဆွမ်းဆောင်မှုတွေကြောင့်မြန်မာပြည်သူပြည်သားတွေလိုအပ်ချက်ဖြစ်တဲ့ပြည်ရင်းသတင်းနဲ့နိုင်ငံတကာသတင်းတွေကိုအချိန်မီပြည့်စုံစွာကြားရတဲ့အတွက် VOA ဝိုင်းတော်သားတွေရဲ့ဆွမ်းဆောင်ချက်တွေကိုအထူးပဲကျေးဇူးတင်ပါတယ်မြန်မာနိုင်ငံအနေနဲ့အစိုးရပြောင်းလဲလို့ကြွေးကြော်နေပေမဲ့နိုင်ငံရေးအနှစ်သာရမှာပြောင်းလဲမှုမရှိတာကြောင့်သတင်းမီဒီယာတွေရဲ့တင်ပြချက်တွေကလည်းထူးခြားစွာပြောင်းလဲတာမျိုးမရှိပါဘူးဒါကြောင့်ပြည်ပအတန်လွင့်ဌာနတွေဖြစ်တဲ့ VOA နဲ့တခြားဌာနတွေကိုသာအားကိုးနေရပါတယ်ခင်ဗျာ
VOA နဲ့ပြည်ပအတန်းတွင်ဌာနတွေကိုအဓိကအားကိုးနေရပါတယ်ဆိုပြီးတီသောရရှင်ရေးလာတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်း VOA ကလက်ခံရရှိတာပါ။အဲ့ဒီထဲကအစားတချို့ကိုအခုပြောပြပေးကြပါတယ်ရှင်။မလောပထမပတ်ကျောင်းသားတပည့်စစ်ကြောင်းတွေကိုထောက်ခံပွဲမြို့တော်ခမ်းမရှိကျင်းပတာကိုရင်းနဲ့တာဝန်ရှိတယ်ဆိုတဲ့အရက်ဝတ်တွေအကြမ်းဖက်နှိမ်နှင်းခဲ့တာနဲ့ပတ်သက်လို့သောရရှင်တကုံမျိုးသစ်ကဦးလာထွန်းကအခုလိုမျိုးသူ့အမြင်ကိုရေးလာပါတယ
်။အလို့သမားဆန္ဒပြသူတွေကိုရန်ကုန်မြို့ပြင်မှာရှင်းရှင်းပြောရရင်ကြေးစားလူမိုက်တွေငှားပြီးအကြမ်းဖက်ရိုက်နှက်ဖမ်းဆီးတာကျောင်းသားတွေအရက်ဖက်အဖွဲ့အစည်းဆန္ဒပြသူတွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးတာတွေကိုတွေ့ရတော့အခြေခံဥပဒေအရရွေးကောက်ခံအစိုးရတို့လွတ်တော်ကြီးတို့ဒီလိုအခင်းကျင်းတွေနဲ့ဒီမိုကရေစီအစိုးရရဲ့လုတ်ကင်ပုံတွေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောကြပါတယ်အစိုးရတာဝန်ခံတာဝန်ယူရတဲ့ဥပဒေထိန်းသိမ်းရေးအဖွဲ့ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကိုဥပဒေနဲ့အညီဖွဲ့စည်းထားတာဆိုပေမဲ့တာဝန်လက်ပတ်ပတ်ပေးပြီးဘယ်ကခေါ်လာမှမသိတဲ့သူတွေသူတို့ကဥပဒေအရဖွဲ့စည်းထားတဲ့အဖွဲ့အစည်းကလည်းမဟုတ်တဲ့အပြင်နိုင်ငံတော်ကတရားဝင်သတ်မှတ်ထားတဲ့လစာနဲ့သတ်မှတ်ထားတဲ့ယူနီဖောင်းအမည်ကိုပိုင်အမှတ်တပ်ဖွဲ့တစ်စိတ်ပါယူနီဖောင်းဝတ်ဆင်ထားခြင်းမရှိတဲ့ကြောက်တော့လူတွေကြေးစားလူမိုက်တွေပဲဖြစ်မှာပေါ့ဒီလူတွေကိုဘယ်အစိုးရအဖွဲ့အစည်းကတာဝန်ယူတယ်လဲဆိုတာရေးကြည့်ပြီးလေးနက်တဲ့ဥပဒေရေးရာပြဿနာဖြစ်ပါတယ်ဒီလိုလှုပ်ဆောင်တာဟာအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိအခြားမြည်သည့်ဥပဒေအရလုတ်ကင်ဆောင်ရွက်ခြင်းဖြစ်တယ်ဆိုတာလွတ်တော်အမတ်တွေကလွတ်တော်မှာအရေးကြီးအစိုးတင်ဖြည့်ရှင်းပေးတဲ့မှာကြောင်း VOA ကတဆင့်တာဝန်ရှိတဲ့လွတ်တော်အမတ်တွေကိုပြောပြဖို့ရင်ဖွင့်လိုက်ပါတယ်
ဘဲသူဘဲဝါမဲမတရားတဲ့သူတွေကိုခေါ်လာပြီးတော့ငင်းငင်းငင်းငင်းဆန္ဒပြနေတာကိုနှိမ်နှင်းခိုင်းတဲ့ကိစ္စလွတ်တော်မှာအစိုးတင်ဖြည့်ရှင်းပေးပါဆိုပြီးတော့ဥလာထွန်းတောင်းဆိုလာတာဖြစ်ပါတယ်။ဒီဖြစ်တယ်မတိုင်ခင်ကမလအစာပိုင်းမှာပဲမိချီလာကသောရရှင်တယောက်ကလည်းចောင်းသားတပိတ်စစ်ចောင်းတွေဘေးကင်းအောင်မြင်ပါစေចောင်းကြပြတပုတ်ရေးဆက်ပို့လာတာပါ။ဒီသောရရှင်ထီလာမောင်ကမလအစာပိုင်း မနက်9နာရီရေဒီယိုလေးကိုပေးမှချပြီးတော့ VOE ကထုတ်လွှင့်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားထောင်လိုက်တော့ကျွန်တော်မမျော့လင့်မယ်နဲ့ကျွန်တော်ရဲ့ဆရာဦးဝင်းဖေထံမေတ္တာရက်ခံစာကိုထုတ်ပြန်ပေးတာကြားလိုက်ရလို့အားအသင့်ဝမ်းမြောက်မိပါတယ်တဲ့မမျော့လင့်တော့တဲ့ဆန္ဒတစ်ခုရုတ်တရက်ပြည်လာလိုက်သလိုခံစားရတဲ့ခံစားမှုမျိုးပါကျေးဇူးလဲတင်ပါတယ်စာလိုက်ကရောအီးမေးလ်ရောပို့ထားတဲ့တခြားစာတွေကိုလည်းဆက်ပြီးတော့ပြန်ချပေးပါဦးတဲ့ဒီတော့ရှင်ကကြပြမပိတပိလေးကိုလည်းပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်ဆန္ဒထုတ်ဖော်ကြည်တဲ့နေတဲ့တရေကောင်ចောင်းသားကလေးများအတွက်အားစေဖြစ်တဲ့တည်ကြားစီရင်ထုတ်လွှင့်ပေးပါလို့မေတ္တာရက်ခံပါတယ်ဆိုပြီးတော့အခုလိုမျိုးတော်ရရှင်ထီလာမောင်ရေးပို့လာပါတယ
်ကိုတိုင်းပြည်ကိုရေးချွေးတွေပေးလို့ကြိုးပမ်းနေချစ်သားတို့ရေးမင်းတို့တွေအာမန်တင်းလို့ရှောက်လန်းချင်းမုတ်ချမသွေးအောင်ရမယ်လေကြံ့ညံ့ခံတက်တီမွေးလို့စိတ်စေတနာတွေပိုက်ခါထွေးလို့ရှေ့အေးတော့ကပွေမင်းတို့တွေညီကြစီနှိုးတော်ရအောင်ကြပါစီစုမွန်ချွေတို့ပြည်သူတွေအမှန်တင်းလို့အားပေးနေကြအောင်လီမီမုတ်ချ
ဒါကတော့ចောင်းသားတွေအကျံဖက်ဖြိုခွဲမခံရခင်မှာသရရှင်ထီလာမောင်ရေးပို့လာတဲ့စူတောင်းကြပြဖြစ်ပါတယ်ရင်ဖွင့်စာတွေကိုမဖော်ပြခင်မှာတော့အခုအရင်အနောက်တိုင်းသချင်းလေးတစ်ပုတ်နဲ့ဖြောပြပေးကြပါတယ်ရှင်အမေရိကန်ဂီတအဖွဲ့ဖြစ်တဲ့ One Republic အဖွဲ့တည်ဆူထားတဲ့ I Lift ရှင်သန်စင်းငါဆိုတဲ့သချင်းလေးဖြစ်ပါတယ်တေးတီဆိုရေးဆက်သူကအိုင်ယာလန်နိုင်ငံကယူတူဂီတအဖွဲ့ရဲ့တခြင်းတွေကိုနားထောင်ပြီးတော့ကမ္ဘာပေါ်ကပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကမ္ဘာနိုင်ငံရေးရာကိစ္စတွေဒါတွေအပြင်လူတွေအားလုံးအတွက်အခြေခံအကြဆုံးလူခွင့်ရေးဒီလိုကိစ္စရဲ့မျိုးတွေကိုစာသားတွေတည်ကုန်ပြီးတော့တေးတခြင်းဖြစ်နေဖန်တီးနိုင်တဲ့ယူတူအဖွဲ့ကိုအားကြားမိလို့သူလဲလူများနဲ့ဆက်ဆံနိုင်တဲ့တခြင်းတွေဆက်ဆိုမယ်လို့စိတ်ကူးရမိခဲ့တယ်လို့ဆိုပါတယ်အခုတချင်းလေးကတော့2014ခုနှစ်မှာထွက်တဲ့ Native Data ကန်ဆိုတဲ့ဒေးတပြားတွေကဖြစ်ပါတယ်။2010မှာမွေးဖွားလာခဲ့တဲ့သူ့ရဲ့သားလေးအတွက်လည်းသူကခံစားရေးဖွဲ့တာပါ။အတားအဆီးတွေဘယ်လိုပဲရှိရှိရင်ဆိုင်ဖြတ်ကျော်ပြီးတော့အဆက်လက်ရှင်သန်သွားနိုင်ဖို့စိတ်ခွန်အားပေးတဲ့တချင်းလေးဖြစ်ပါတယ်။ဒီတချင်းကိုဝိုင်းစားပေးတဲ့ကျွန်မတကယ်ချင်း David Angeles ကိုလည်းအထူးကျေးဇူးတင်ပါတယ်လို့ဒီကနေ့ပြောချင်ပါတယ်။ One Republic အဖွဲ့တည်ဆူထားတဲ့I lift ရှင်တန်စဲငါဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင
် Hope when you take that jump you don't feel the fall Hope when the water rises you built a wall Hope when the crowd screams out you're screaming your nameHope if everybody runs, you choose to stay. Hope that you fall in love and it hurts so bad. The only way you can know, you give it all you had. And I hope that you don't suffer, but take the pain.When the moment comes, you'll say, I did it all. I did it all. I owned every second that this world could give. I saw so many places, the things that I did. There was every broken.I swear I lived. Hope that you spend your days, but they all add up. And when that sun goes down, hope you raise your cup. Oh, I wish that I could witness all your joy and all your pain. But until the moment comes, I'll say, I did it all.
One Republic အဖွဲ့တည်ဆူထားတဲ့ I Lift ရှင်သန်စဲငါဆိုတဲ့တခြင်းလေးကိုနားဆင်ကြကြရတာပါရန်ကုန်ချီတက်လာတဲ့ចောင်းသားပင်မစစ်ချောင်းကိုလက်ပဒန်းမြို့မှာအာဏာပိုင်တွေကသတင်းဘက်အတော်ကြားပိတ်ဆို့ထားပြီးတဲ့နောက်မှာတော့မလ10ရက်နေ့မှာအကြမ်းဖက်နှိမ်နှင်းပြီးတော့ចောင်းသားတွေနဲ့တခြားပါဝင်တဲ့လူတွေကိုဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးတော့တိုက်ရိုက်လင်းလိုင်းဆွေးနွေးကမှာဝင်ရောက်ဆွေးနွေးဖို့အတွက်ရေးပို့လာတဲ့စာရီတွေကအချိန်မရလို့ကြံသွားတဲ့စာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးကြပါလိမ့်ရှင်။ရန်ကုန်ကသောရရှင်ကိုကျော်မင်းဦးကအ
ီကအထီးကရုပ်နှိမ်နှင်းရေးတင်နန်းပြီးခဲ့တာလူရရင်လက်ပတ်ညီတွေပေးတတ်ပြီးတော့လက်သီးနဲ့ထိုးခြေထောက်နဲ့ကန်ဒ ုံးနယ်လေးရိုက်နေရင်လေအုပ်ဒီမိုကရေစီနိုင်ငံကြီးတွေမှာတောင်လုခွင့်ရှိတယ်လို့များတင်သွားပါသလားပွင့်လင်းမြင်သာမှုတကယ်ရှိတယ်ဆိုရင်လက်ပတ်ညီတွေရဲ့ဆန်းဆန်းတမန်ဆောင်ရွက်ချက်တွေကိုဂုဏ်ပြုသောအဖြစ်နာမည်နိုင်ငံသားစီစီရေးကတ်အမှတ်နေရာလိပ်စာအပြည့်စုံတို့ကိုအေးချမ်းစွာတည်ထိုင်လို့ပြီးတော့စုပူမှုကိုမလိုလားတဲ့ပြည်သူတွေကိုသိစေချင်တယ်လို့နိုင်ငံပိုင်မီဒီယာကနေတရားဝင်ကြေညာပေးနိုင်ပါသလားခင်ဗျ
ရန်ကုန်ကသောရရှင်မေကွန်းထုတ်လာတာပါမောင်မောင်ဆန်လမ်းမတော်ဆိုတဲ့သောရရှင်ကတော့သူ့ရဲ့အမြင်ကိုအခုလိုထုတ်ဖော်လာပါတယ
်အကြောင်းသားအလုသမားနဲ့ပြည်သူတွေရဲ့ဆန္ဒပြပွဲတွေအကြမ်းဖက်မှုတွေနဲ့ပဲအဆုံးသတ်နေရတာကတော့လက်ရှိအာဏာရအစိုးရပြည်သူဆန္ဒအမှန်နဲ့ကိုစားပြုရွေးချယ်တင်မြှောက်ခံပြီးတက်လာတဲ့အစိုးရမဟုတ်လို့ပါသိကြတဲ့အတိုင်း2008ဖွဲ့စည်းပုံကိုအခြေပြုပြီး2010မှာကျင်းပတဲ့ရွေးကောက်ပွဲကပြည်သူဆန္ဒအမှန်မဖော်နိုင်ခဲ့ပါဘူးဒါကြောင့်ဒီကနေ့ဆန္ဒပြနေတဲ့ចောင်းသားအလုသမားနဲ့ပြည်သူတွေအနေနဲ့လက်ရှိတောင်းဆိုနေတဲ့ကိစ္စတွေအစားနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာမိမိတို့ကိုအမှန်ကိုစားပြုမဲ့ကိုယ်စားလှယ်အမှန်ရွေးကောက်တင်မြှောက်ခံနိုင်ရေးအတွက်အဓိကထားဆောင်ရွက်တင်နေပါပြီ။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်မှသာမိမိတို့တင်မြှောက်ခြင်းနဲ့ကိုယ်စားလှယ်တွေလည်းအရွေးခံကြရမှာဖြစ်ပါတယ်။ဆိုရကပြဿနာတွေကိုအကြောင်းပြပြီး2015ရွေးကောက်ပွဲကိုလွတ်လပ်မှုအကန့်အသတ်နဲ့ကျင်းပခြင်းတွေပုံရပါတယ်။
ဒါကအကြောင်းသားတွေရဲ့လှုပ်ရှားမှုအာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာတဲ့အစာတွေဖြစ်ပါတယ်။အခုသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရစေ။တီးတီးဆိုစောင်းလိုင်းကပေးဆက်သူတို့ရာဇဝင်းဆိုတဲ့သချင်းသစ်လေးတစ်ပုဒ်ကိုဆက်ဆိုထားတာဖြစ်ပါတယ်။ဒီသချင်းရေးပြစ်ခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလိုပြောတာပါ။အ
ကြောင်းသားလေးတွေရဲ့အကြမ်းမဖက်ဖြူစင်တဲ့လှုပ်ရှားမှုတစ်ခုဖြစ်တဲ့မန္တလေးရဲ့နေရန်ကုန်ခြိတက်တာပေါ့နော်။ဒီမိုကရေစီပညာရေးအမစစ်ကြောင်းတွေရောအခြားစစ်ကြောင်းတွေရောကျွန်တော်တို့အပင်ပန်းခံလမ်းလျှောက်ကြတဲ့မိုင်မောင်းရာချီလမ်းလျှောက်ကြတဲ့ကလေးတွေရဲ့လှုပ်ရှားမှုအတိမတ်ပြူတယ်ချီးကျူးတယ်ဂုံယူတယ်ဒါကြောင့်ကျွန်တော်တို့ဂုံပြူတဲ့အနေနဲ့ဒီတခြင်းလေးကိုဖန်တီးဖြစ်ခဲ့တာပါဒါကြောင့်ခေါင်းစဉ်လေးကိုကျွန်တော်ပေးဆက်သူတို့ရာဇဝင်ဆိုပြီးတော့ပေးခဲ့ပါတယ်ဒီတခြင်းလေးရေးနေချိန်ပြီးဆုံးသွားချိန်အထိတော့အာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေမရှိသေးဘူးဗျလူတော်တော်များများလည်းထင်မြင်ယူဆခဲ့တာကတော့ငင်းငင်းချမ်းချမ်းနဲ့အားလုံးပြီးဆုံးမယ်အစိုးရဆိုတာမိဘအကြောင်းသားတွေဆိုတာသားသမီးတွေပြည်သူတွေပေါ့နော်အဲ့တော့ဒီလိုကြီးဖြစ်နေမယ်လို့တော့လုံးဝမမျှော်လင့်ထားတဲ့အတွေ့အေးချမ်းချမ်းသူတို့ရဲ့ခြေကပုံလေးတွေနဲ့ကျွန်တော်ရဲ့အေးချမ်းချမ်းတခြင်းလေးနဲ့တွဲမိတဲ့အခါအားလုံးကဂရုဏာမေတ္တာလေးပြီးဆိုရခဲ့တာပေါ့ဗျာအကြမ်းမဖက်လှူရှာမှုဖြူစင်တဲ့အကြောင်းသားလေးတွေရဲ့ပေးဆပ်မှုတွေဟာအစာကြီးတဲ့ကောကယူနာသက်ဆရာကောင်းပါတယ်အကျန့်ဖက်ဖြူခွင်းချင်းခံလာရတဲ့အချိန်မှာတော့ကျွန်တော်တို့ဘက်ကကယူနာသူတို့ဘော်ရှိတဲ့မေတ္တာစေတနာဟာပို့ပြီးတော့အချိန်ညှင့်တက်သွားတာပေါ့နော
်ဆောင်းလိုင်းရဲ့ပေးဆက်သူတို့ရာဇဝင်းဆိုတဲ့တခြင်းလေးကို view တစ်ချစ်ပြည့်တဲ့အားလုံးနားဆင်ခံစားကြည့်ပါဦးနော
် Unreally Joe Pierre Kelly Open World ရနေပြီလားSinko dan we go unto lo shi chi Dani lo mi ba yin win si Pain pian jain tan yi Pian nge cha ba me Che a song ma na chin li da mya Ya zwe ma sa twi aung chan ye aung ka bi mo go di Ma ya chi pi twa re ki
chain tan go pyan nge cha ba me chi a sou ma na chin ni da mya ya zo we ma sa twe aung chan ye aung ka bi mo go di ma ya chi pi shao de ki
sao lai ye phwe ti su tha de ပေးဆက်သူတို့ရာဇဝင်ဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မဲတနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်မှာရှင်။ VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်အားလုံးကိုနားဆင်အားပေးကြတဲ့သောရရှင်တွေကိုလည်းကျေးဇူးအထူးတင်ပါတယ်။အခုဆက်လက်ပြီးတော့သတင်းစာစီရာဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပါပါ။သတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ပြစ်မှတ်ဖြစ်လာပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားပါတယ်ရှင
်။ဥစဉ်နေပရမ်းမှာပြည်ပနေတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုတဲ့ဆန္ဒပြကြောင်းသားတွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးထိတ်သိမ်းလိုက်ပါပြီ။ထူးခြားတာတစ်ခုကတော့ရဲတပ်ဖွဲ့ဝင်တွေဟာကြောင်းသားကြောင်းသူတွေဘေးကအားပေးတဲ့ပြည်သူတွေကိုပဲအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာမဟုတ်ပဲသတင်းယူနေတဲ့သတင်းမီဒီယာသမားတွေကပါအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုလုပ်ခဲ့တာပါ။အဲ့ဒီလိုရဲတပ်ဖွဲ့ဝင်တွေအကြမ်းဖက်မှုကြောင့်သတင်းမီဒီယာသမားတွေဟာအခင်းဖြစ်ပွားရနေရာကနေဖက်ပြေးတင်းချောင်ခဲ့ရပြီးအများစုလွတ်မြောက်လာကြပေမဲ့တချို့ကတော့ရိုက်နှက်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။သတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ပြစ်မှတ်ဖြစ်လာနေပြီလားဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ်
။မက်ရှလာဆယ်ရဲ့ဖြစ်စဉ်ကိုအကြမ်းဖက်လောက်ပြန်ပြောရရင်မနေ့ပိုင်းမှာကျောင်းသားတွေရန်ကုန်ကိုတွားရောက်နိုင်ရင်အာဏာပိုင်တွေနဲ့ညှိနှိုင်းကြတယ်လို့ဆိုပါရယ်ညှိနှိုင်းမှုအစင်မပြေတဲ့အတွက်ចောင်းသားတွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့တားဆီးပိတ်ပင်ထားတာတွေကိုစနစ်တကျတိုးထွက်မယ်မရရင်ရဲတပ်ဖွဲ့ကဖမ်းဆီးအရေးယူမယ်ဆိုရင်လဲကောင်းကောင်းမွန်မွန်ဖမ်းဆီးတာခံမဲဆိုပြီးစုံလဲစုံဖြတ်အာဏာပိုင်တွေဘက်ကလည်းအတန်ချက်ဆက်တွေနဲ့ပြောဆိုအသိပေးခဲ့ကြတယ်လို့ဆိုပါရယ်တကယ်လက်တွေ့အင်အားချိနဲ့နေတဲ့ចောင်းသားចောင်းသူ60 90လောက်ဟာအင်အားပြည့်ရဲတပ်ဖွဲ့ဝင်300လောက်ကိုဘလို့မှဖောက်မထွက်နိုင်ပါဘူးတွန်းကြည့်လိုက်မရတော့မောလာပြီးနားလိုက်တစ်ချိန်တစ်ချိန်အပြန်အလှန်တွန်းဖယ်မှုဖြစ်ပြီးတဲ့နောက်ចောင်းသားတွေဘက်ကရေးတန့်တဘူးရဲတပ်ဖွဲ့ဝင်ဘက်ကိုပြစ်ပောက်တာကနေစနှစ်ဖက်စကားများပဋိပက္ခဖြစ်ပြီးရဲတပ်ဖွဲ့ဝင်တွေကမြင်မြင်သမျှကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုလုပ်ခဲ့တာပါဖြစ်စဉ်အစပိုင်းမှာသတင်းမီဒီယာသမားတွေဟာတပ်ပုံဗီဒီယိုရိုက်တာသတင်းယူတာလုပ်နိုင်ပေမဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကစတင်အကြမ်းဖက်လာပြီးသတင်းတောင်းလို့ထင်ရှားသူတွေကပါအကြမ်းဖက်လိုက်လံရိုက်နှက်ချိန်မှာတော့အခင်းဖြစ်ပွားရာနေရာတွေမှာခိုးအောင်မနေနိုင်တော့ပဲလွတ်ရာကျွတ်ရာထွက်ပြေးကြရပါတော့တယ်။ဒီနေရာမှာရဲတွေရဲ့ဝိုင်းလိုက်ဝိုင်းအရိုက်ခံရပြီးဒေသခံတွေရဲ့ကဲတင်မှုကြောင့်အဖက်မခံရပဲလွတ်မြောက်လာတဲ့တီထောင်စုနေ့စဉ်သတင်းစာသတင်းတော့မောင်မျိုးကသူ့ရဲ့သတင်းစာမှာရေးသားဖော်ပြထားတာကတော့စိတ်ဝင်စားစရာကောင်းပါလေ
။သူရေးထားတဲ့အတိုင်းပြန်ပြောရရင်ကျွန်တော်ရင်ပတ်တွင်မူ press ဟူသောဇာတ်မ်းပါအရှိ6လက်မှအနံ3လက်မှခန့်ရှိသောကပ်ပြားကိုချိတ်ဆွဲထားသည့်ပြင်လက်ထဲတွင်ကင်မရာတစ်လုံးကင်ထားသည့်ထို့သို့ရက်နေစဉ်တွင်ရဲတပ်ဖွဲ့ဝင်တဦးကလက်ညှိုးထိုးကာကိုမန်မီဒီယာအဲ့ဒီကောင်ကိုရိုက်ရိုက်ဟုပြောဆိုလေသည်။သူလူကြီးအဆန်ကိုကြားပြီးရဲတပ်ဖွဲ့ဝင်10ဦးထက်မနည်းကျွန်တော်နောက်ကိုလိုက်ကြသည်သူတို့ချင်းနေမျိုးတွင်ကျွန်တော်ပြေးလေတော့သည်အနောက်ကရဲတွေကညာဆန်ပြေးပြီးလိုက်ပြီးထို့နောက်တွင်ကျွန်တော်ရှေ့တွင်မြင်လျက်ဒီကကျွန်တော်ရှေ့မှကျွန်တော်ထံပြေးလာတော့ရဲသား5ဦးထက်မနည်းကိုပင်နောက်ကလည်း10ယောက်ထက်မနည်းလိုက်ရှေ့ကလည်း5ဦးထက်မနည်းပြေးလာရှေ့မခိုင်တော့ပဲဟန်ချက်ပြက်ကနောက်တစ်ချိန်လဲကြပြန်လीကျွန်တော်လဲကြချိန်နဲ့တပြိုင်နက်ရှေ့ကရဲဘော်တူကပြေးကန်ချိန်နဲ့ကြုံတဲ့ဖြစ်ဆက်ဆက်ဆက်ကလေးသာထိသွားသည်နောက်ကလိုက်လာတော့ရဲဘော်တူကနမတုပ်ဖြစ်နှမ်းပြစ်သည်လေကြသွားသောကြောင့်မထီလိုက်ထို့နောက်လေကြမှုနှင့်မိလာပြီးဖြစ်သောရဲဘော်တို့ကနံပါတ်တုံးနှင့်ငချက်ခန့်ဆင့်ရိုက်ပြီးနောက်ပိုင်းသတင်းတော့မောင်မျိုးကိုဒေသခံတယောက်ကကယ်တင်လိုက်တဲ့အတွက်လွမြောက်သွားခဲ့ပါတယ
်သတင်းတော့အားလုံးလူလူအသက်လူထွက်ပြေးခဲ့ကြရပါမယ်တချို့သတင်းတော့တွေကတော့မောင်မျိုးလူကံမကောင်းပါဘူးမြန်မာ Post Global သတင်းတော့ညံလင်းထွန်းခေါ်အလင်းဒီ ရီပေါ်တာဂျာနယ်သတင်းတောက်ဖြူအောင်မြင့်တို့နှစ်ယောက်အရိုက်နှက်ခံအဖမ်းခံလိုက်ရပါတယ်။အခုလိုရိုက်နှက်ခံကြရသတင်းမယူနိုင်ပဲထွက်ပြေးပုံအောင်ကြရအဖမ်းခံကြရဖြစ်တဲ့အတွက်ယာယီမြန်မာနိုင်ငံစာနယ်ဇင်းကောင်စီ MJA သတင်းစာဆရာအသင်း MJU သတင်းစာဆရာတမက MJN သတင်းစာဆရာကွန်ရက်ပန်မြန်မာအသင်းစာရာတွေကကြေညာချက်တွေထုတ်ပြီးရဲတပ်ဖွဲ့ရဲ့လှုပ်ရက်ကိုကန့်ကွက်ခဲ့ကြပါတယ်။တကယ်တော့လက်တလောအဖြစ်ပြက်တွေထဲမှာသတင်းတောက်တွေဖမ်းဆီးခံရတာဒါပထမအကြိမ်တော့မဟုတ်ပါဘူး။တိတ်မကြသေးခင်တုန်းကလမ်းလျှောက်ဆန္ဒပြတပိတ်မှောက်တဲ့ရွှေပြည်သားအလုံသမားတွေကိုအကြမ်းဖက်နှိမ်နင်းစဉ်တုန်းကလည်းသတင်းတောက်အထောက်အထားတွေပြသခဲ့တဲ့အတိုင်း 7D နဲ့ DVB သတင်းတောက်နှစ်ယောက်ခိတ္တခေါ်ယူထိမ့်သိမ်းခံခဲ့ရပါတယ်။အလားတူမတ်လ5ရက်မြို့တော်ခမ်းမရှိဖြစ်စဉ်မှာလည်းစွမ်းအားရှင်တွေကကင်မရာကင်ထားတဲ့သတင်းတောက်တွေကိုရံမူတိုက်ခိုက်တာရှိခဲ့ဘူးပါတယ်။ပြောရရင်တနည်းတခြားပိုးပို့ပြီးကြမ်းတမ်းလာတဲ့ရဲနဲ့အာဏာပိုင်အဖွဲ့အစည်းတွေဟာသူတို့လုပ်ရက်တွေကိုမှတ်တမ်းတင်မဲ့သတင်းမီဒီယာသမားတွေကိုပိုးပို့ပြီးပြစ်မှတ်ထားလာတဲ့သဘောပါ။တိတ်မကြသေးခင်တုန်းကရှမ်းပြည်နယ်ကိုကံဒေသမှာတိုက်ပွဲတွေဖြစ်ပွားခဲ့စဉ်တုန်းကအစိုးရဟာအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးဥပဒေပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအထက်မှာသတင်းမီဒီယာဥပဒေနဲ့ပုံနှိပ်ထုတ်ဝေဥပဒေကျူးလွန်သူတွေကိုတေဒံအထိချမှတ်နိုင်တဲ့စစ်အုပ်ချုပ်ရေးစီရင်ပိုင်ခွင့်အောက်ထည့်သွင်းခဲ့တာတွေ့နိုင်ပါတယ်။ဒါရီမကကိုကံဒေသသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီးမြထွန်းဦးကလက်နက်ကင်တိုင်းရင်းသားတပုံခေါင်းဆောင်တွေကိုတယ်လီဖုန်းဆက်သတင်းမေးတာဟာတီစဲပုံမှဆက်ခွန်မြင်းဆောင်တင့်နဲ့ညီစွန်းနိုင်တဲ့ဆိုပြီးသတင်းမီဒီယာတွေကိုသတိပေးခဲ့ပါသေးတယ
်။လက်ရှိမြန်မာနိုင်ငံမှာစွာကြီးတဲ့ဗီဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ကိုအစိုးရနဲ့သူခရိုနီတစုကပဲလုံခြုံခွင့်ရနေပြီးအာဏာပိုင်တွေကပဲလုံးဝထိန်းချုပ်ထားပါသေးတယ်။သတင်းဌာနတွေရဲ့သတင်းရယူခွင့်နဲ့ပုံနှိပ်စာနယ်ဇင်းတခုပဲလွတ်လပ်ခွင့်ရသေးတာဖြစ်ပါတယ်။အခုနောက်ပိုင်းသတင်းယူနိုင်တဲ့လွတ်လပ်ခွင့်ကိုထိပါလာတာမျိုးပါအခုလိုသတင်းမီဒီယာသမားတွေကိုအကြမ်းဖက်တာရိုက်နှက်တာဖမ်းဆီးတာတွေဟာဥပဒေနဲ့ညီမညီစီစစ်သင့်ပြီးအစိုးရအနေနဲ့လွတ်လပ်စွာသတင်းရယူခွင့်ကိုအာမခံချက်ပေးဖို့လိုနေပြီဖြစ်ပါကြောင်းသုံးသပ်ပြန်ပြလိုက်ရပါမယ
်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ပါရှင်အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာလဲဒီမိုကရေစီပညာရေးကျောင်းသားတပိတ်ဖြိုခွဲခံရမှုနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့ရှိပါတယ်ရှင
်ပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုခဲ့ကြတဲ့ရဂုံမျိုးကဆန္ဒပြပွဲကိုနှိမ်နင်းတဲ့အပေါ်စုံစမ်းစစ်ဆေးဖို့အစိုးရကကော်မရှင်တရက်ဖွဲ့စည်းလိုက်ပါတယ်အဲ့ဒီကော်မရှင်ကနေအဖြစ်မှန်ကိုဖော်ထုတ်ပေးနိုင်ပါမလားတာဝန်ရှိသူတွေကိုတကယ်ပဲအရေးယူနိုင်ပါမလားဆိုတာVOA ရဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ခုတော့တက်ကြီးစကားအစီအစဉ်ကိုထုတ်လင်းဖို့အချိန်ရောက်ပါပြီရှင်။တမိုင်းတဲကမှတ်သားစရာဖက်စစ်တော်လန်ရေးနဲ့ပတ်သက်ပြီးတော့ကြပြဆရာမောင်စွမ်းဤကပြောပြမှာပါရှင
်။ရေဝမြမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ဆွေးနွေးနေတာကတော့ဖက်စစ်တော်လန်ရေးအကြောင်းဖြစ်ပါတယ်။မန္တလေးဆက်ခွန်ရည်ဟာဖက်စ်တော်လာရင်းနေမဟုတ်ပါလားဖက်စ်ဆိုတဲ့ဟောဟာကဟာမူလလက်တင်စကလုံးတစ်ခုကိုအီတလီကအချမ်းဖက်ဖက်စ်ဝါဒီခေါင်းဆောင်မူဆိုလိုနီကသူ့ပါတီအမည်ဖြင့်တုံးကြရာကခုတော့ကဘာသုံးဟောဟာဖြစ်နေပါလိမ့်ကဘာသမိုင်းမှာဂျပန်တော်လာရင်းအကြောင်းကိုရေးရင်ဖတ်သပလဆိုတာမပါမဖြစ်ပါဘူးပြီးတော့ဖက်စ်ဆိုတဲ့စကလုံးလည်းပါရတော့မှာပေါ့ဒါပေမဲ့ဖက်စ်ဆိုတဲ့စကလုံးဟာဘိုနီဝင်းဖွဲ့စည်းခဲ့တဲ့မြန်မာသားဖွဲ့ကတည်တူတဲ့မြန်မာအင်္ဂလိပ်ဗိဒ္ဓမှာမပါဘူးခင်ဗျမြန်မာဝါဒဝါဟာရဗိဒ္ဓမှာဖက်စစ်ဆိုတာမရှိတော့ဘူးဆိုတော့ဝန်တာမှာပေါ့လေဖက်စစ်တော်လည်းမှာမတော်တဆကိုယ်တိုင်ပါဝင်ခဲ့ရတဲ့ဘုံနေဝင်ဟာသူကိုယ်တိုင်ဖက်စစ်ဖြစ်လာတဲ့အခါဖက်စစ်တော်လည်းဆိုတဲ့စကားကိုမကြားကြင်မကြားလို့မကြားရရှာတော့ဘူးအဗိဒ္ဓမှာကမကအမိုင်းတဲကပါထုတ်ပယ်ပြီးတော့ဖက်စစ်တော်လည်းကိုတမရောနေလို့တောင်းကြခဲ့ပါလေဖက်စစ်တော်လည်းဆိုတာဗမာပြည်သူတရားလုံး
pawin le da ma hoh la ma chaw paw di thong na ga thai nai ngan ma le 1948 december 26 ma 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 lut lai yi tam paw ko sa tin paw si da lu ma ba ya ye bu ba de phit tor lai yin ni ko chang le paw thauk pi bu pi pi le ga taw lu ja ma le lu chanaw lo yu sa ba de ma ma chaw paw di thong na ko pi pi a lo ma le goun yu wa ma ba da bi me phit tor lai yi ko sit tan mu pain lut da yo ma mai phat da mai ko ဟုတ်ကဲ့ဒါရောတော့ဒီခံလို့မဖြစ်နိုင်ပါဘူးခင်ဗျာဒီဖက်စစ်တော်လိုင်းရဲ့အကြောင်းကိုပြောကြရင်အသဘလဖွဲ့စည်းတာကစပြီးကျွန်တော်တို့လည်းမရှိပါဘူးခင်ဗျာဖက်စစ်မလာခင်ကတည်းကဖက်စစ်တော်လိုင်းကိုကျိုးတင်ပြင်းထန်ခဲ့ကြတာပါထောင်960လေးစက်တခုပေါ်ထွက်လာခဲ့တဲ့ညင်းတဲ့စစ်တန်းကိုအင်းစိန်စစ်တန်းဟာထောင်ထဲကနိုင်ငံရေးသမားကောင်းဆောင်ကြီးဒေသပြည်သူတွေကပါအဲ့ဒီဇာတ်ကမဟာမိတ်လက်ကံနေနဲ့ပေါင်းပြီးဖက်စစ်ဂျပန်ကိုခုခံတော်လှန်ရေးပါပဲနိုင်ငံတကာကွန်မြူနတီတို့ရဲ့တတိယညီလာခံမှာဘူဂေးရီးယားကွန်မြူနတီခေါင်းဆောင်ဂျော့ချီတီမီထရော့ပီအစီခံစာရအပအလုတ္တမလူဒန်းစာပေါင်းဖက်စစ်ဝါဒကိုအတော်လှန်ကြရေးကိုသင်ဟချက်ဖြစ်ပါလေအရေးကြီးတဲ့နောက်ကြပြီနေချက်တာနောက်ကြခဲ့တဲ့ဂျပန်ဂျာမနီအီတလီသုံးနိုင်ငံကိုဟုတ်ခဲ့က ပန်နီအီဝေယိုရန်တုံနိုင်ငံလို့သတင်းသားတွေမှာခေါ်ခဲ့ပါတယ်။တခုလက်ကသဝက်လူကြီးနေခဲ့ချင်းနေလူကြီးဝါထားပါပဲ။လက်ရအစွန်ရောက်မြို့ချဝါလူတွေခေါင်းဆောင်နဲ့နောက်ပေါက်နေခဲ့သမားတစုရဲ့အကြံဖက်နေခဲ့ပြိနေတဲ့ဝါထားကိုနိုင်ငံတကာကတော်လန်နဲ့ကမ္ဘာတော်လန်ကြီးနဲ့ပေါင်းတာတော်လန်ခဲ့ရတာကဗမာပြောက်ကြံတွေရဲ့လက်ချက်နဲ့
ဒီစကားအစီအစဉ်ကိုကြပြဆရာမောင်စွမ်းကြီးကတင်ဆက်သွားတာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာကနေလဲနားဆင်နိုင်ပါတယ်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 ကနေ9:00 အထိထုတ်လွှင့်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါရှင်
မြန်မာအစိုးရတပ်တွေနဲ့ကိုကန့်လက်နက်ကိုင်ဖွဲ့တွေတိုက်ပွဲဖြစ်နေစဉ်တွင်မှာမြန်မာဘက်ကစစ်လေယာဉ်တွေဟာတရုတ်ပိုင်နယ်ထဲကိုတစ်ချိန်မကဝင်ရောက်ခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။မတ်လ၈ရက်နေ့ကစလို့မြန်မာစစ်လေယာဉ်တွေဟာတရုတ်မြန်မာနယ်စပ်ကနေပြီးတော့တရုတ်နိုင်ငံဘက်ထဲကိုအကြိမ်ကြိမ်ပြန်တန်းဝင်ရောက်လာခဲ့တယ်လို့မြန်မာစစ ဖော်ပြထားပါတယ်။ရွှေနယ်ပြည်နယ်တွေကကြံကင်းကိုထိမှန်ခဲ့တဲ့ဘုံဟာမြန်မာတပ်မတော်တိုက်လေရင်ကနေကျဲကျခဲ့တဲ့ဘုံမဟုတ်ဘူးလို့မြန်မာအစိုးရဘက်ကညှင်းဆန်ထားပါတယ်။ဒီအဖြစ်အပျက်ကိုပူးတွဲစုံစမ်းဖို့အတွက်မြန်မာကိုယ်စားလှယ်အဖွဲ့ဟာလည်းတရုတ်နိုင်ငံမှာရောက်ရှိနေပါတယ်။တရုတ်မြန်မာနယ်စပ်တည်ငြိမ်လုံခြုံရေးကိုစောင့်ရှောက်ကာကွယ်ဖို့တရုတ်အစိုးရမှတာဝန်ရှိသလိုဆောင်ရွက်နိုင်စွမ်းလည်းရှိတယ်လို့တရုတ်ဝန်ကြီးချုပ်လီကေချောင်းကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဒီတောက်ကြနေတော့ကတရုတ်ပိုင်နဲ့အပေါ်ဘုံထိမှန်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ယူနန်ပြည်နယ်အစိုးရနိုင်ငံသားရေးယုံဒုတိယညွှန်ကြားရေးမှူးဝိုင်ဝေနဲ့မြန်မာကောင်စစ်ဝင်ချုပ်တို့တနင်္ဂနွေနေ့ကအရေးပေါ်ဆွေးနွေးခဲ့တယ်လို့တရုတ်အစိုးရရဲ့ CCTV သတင်းဌာနကသတင်းထုတ်ပြန်ပါတယ်။ဘရာဇီးလ်နိုင်ငံမှာတော့အစိုးရအာဂတိလိုက်စားတဲ့အတွက်သမ္မတဒီလ်မာယူဆစ်ယာရုကနေနှုတ်ထွက်ပေးဖို့နိုင်ငံတော်မှတနင်္ဂနွေနေ့ကဆန္ဒပြခဲ့ပါတယ်။နိုင်ငံရဲ့အကြီးဆုံးအာဂတိလိုက်စားမှုလို့တရုတ်လူရှင်းနေတွေကပြောနေတဲ့အစိုးရပိုင်းပက်ထရိုဘရာရေနံကုမ္ပဏီရဲ့လက်စားမှုနဲ့ပတ်သက်လို့သမ္မတယူဆစ်အပေါ်ပြည်သူတွေဒေါသထွက်နေကြတာဖြစ်ပါတယ်။
တဲ့ရင်ချင်းချုပ်ကိုမဆုမျက်မွန်ကပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေပါအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တင်းနာလေးနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်နေတာပါရှင်နားဆင်ကြတဲ့သောရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.